Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ3ရက်ဗုဒ္ဓပူနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာတောင်ပိုင်းမှာနေထိုင်သူတွေဘေးကင်းရာထွက်ခွာသွားဖို့အစ္စရေးကသတိပေးချက်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီမှဒီကနေ့မြန်မာအရေးတကပိတ်ဆွေးနွေးဖို့ရှိပါတယ်။မြန်မာစစ်ကောင်စီကဆင်လက်ဆောင်ပေးမှာကိုမယူဖို့ဂျပန်နိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေကဂျပန်အစိုးရကိုတိုက်တွန်းနေကြပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့လာရှိုးမြို့ကိုသိမ်းပိုက်နိုင်ရေး MMDA ကိုကန့်တက်ကဦးဆောင်တဲ့ပူပေါင်းတက်တွေကမြို့အနီးတစ်ဝိုက်မှာထိုးစစ်ဆင်နေတယ်လို့စစ်ကောင်စီဘက်ကမြေပြင်ကရောဝေဟင်ကပါပြန်ပြီးတော့ခုခံတိုက်ခိုက်နေပါတယ်။
နံပါတ်မှာတော့ဒီနေ့မနေ့ဒီနေ့ကိုကျဲရတယ်ပေါ့နော်ပြီးတော့လာရှိုးမျိုးရဲ့အရှိတောင်အရက်မှာရှိတဲ့ဒီမှာအရက်က၅အထက်အဲ့ဒါမှလည်းတိုက်ပေါ်မယ်ဆိုတော့မြို့ပတ်ပတ်လည်းဖြစ်သွားတာပေါ့နော
်ဒီသတင်းအပြည့်စုံနဲ့အတူစစ်စင်ရေးဒုတိယပိုင်းစခဲ့တဲ့သတင်းတပတ်ကျော်အတွင်းမှာပဲမန္တလေးတိုင်းမတရားကစစ်ကောင်စီစခန်းပေါင်း9ခုကိုသိမ်းပိုက်နိုင်ခဲ့ပါတယ်လို့ပြည်သူ့ကာကွယ်ရေးတပ်မန္တလေးကပြောပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်ကစစ်ဘေးဒုက္ခသည်9သိန်းခွဲနီးပါးအတွက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်တောင်ပိုင်းဒေသအတော်များများမှာရှိနေကြသူတွေဘေးကင်းရာကိုရှောင်ထွက်ပေးကြဖို့အစ္စရေးကမနေ့အင်္ဂါနေ့ကသတိပေးချက်ထုတ်ပြန်လိုက်တဲ့အပေါ်အထူးစိုးရိမ်မိကြောင်းကုလသမဂ္ဂကပြောပါတယ်ဒီဒေသမှာလူတွေထောင်ပေါင်းများစွာရှိနေကြတာဖြစ်ပါတယ်ခိုင်ယူနစ်နဲ့ရာဖာက118စတူယန်ကီလိုမီတာကျယ်ဝန်းတဲ့ဒေသအတွင်းမှာနေထိုင်သူတွေဘေးကင်းရာကိုမနေ့ကအစ္စရေးကရှောင်တင်းခိုင်းတဲ့သတိပေးချက်ဟာအော်တိုဘာလအတွင်းဒေသကနေဂါဇာကမ်းမြောင်တောင်ပိုင်းကိုရွှေ့ပြောင်းကြဖို့ထုတ်ပြန်ခဲ့တဲ့အမိန့်ကြေညာချက်နောက်ပိုင်းအကြီးမားဆုံးဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကသတင်းတောက်တွေကိုပြောပါတယ်အခုသတိပေးချက်အတွင်းအကျုံးဝင်တဲ့ဒေသတွေမှာလက်ရှိနေထိုင်သူ2သိန်းခွဲလောက်ရှိမယ်လို့ပါလက်စတိုင်းဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ကခန့်မှန်းထားပါတယ်အခုရွှေ့ပြောင်းခံရသူတွေဟာနေထိုင်စရာနဲ့သူတို့အတွက်အခြေခံလိုအပ်ချက်တွေမပြည့်စုံတဲ့အပြင်တစ်ချိန်မှာတိုက်ပွဲတွေဖြစ်လာမယ်လို့သိနေတဲ့နေရာတွေကိုနောက်တစ်ချိန်ထပ်မံရွှေ့ပြောင်းကြရတာဖြစ်ကြောင်းလဲစတီဖန်ဒူဂျာရစ်ကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာစကားချစ်ထိုးခဲ့ကြပြီးတဲ့နောက်မှာတော့သမ္မတဂျိုးဘိုင်ဒန်ရဲ့စွမ်းဆောင်မှုအပေါ်မှာအားမရဖြစ်ခဲ့ကြပါတယ်။ဒါကြောင့်မို့လို့နောက်တစ်ကြိမ်သမ္မတတက်တန်းအတွက်ရှင်ပြိုင်နိုင်စွမ်းရှိပါမလားဆိုပြီးတော့ဒီမိုကရက်ပါတီတာဝန်ရှိသူတို့ကသူတို့ရဲ့စိုးရိမ်တဲ့သဘောထားကိုလူသိရှင်ကြားထုတ်ပြောလာကြပါတယ်။တက္ကသပြည်နယ်ကအောက်လွှတ်တော်အမတ်ဖြစ်တဲ့15ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့ Lloyd Doggett ကတော့သမ္မတဘိုင်ဒန်နှုတ်ထွက်ပေးဖို့ပထမဆုံးတောင်းဆိုတာပါ။နာကျင်ပြီးတော့ခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒီလိုမျိုးဆုံးဖြတ်ချက်ချခဲ့တာကတော့သမ္မတဘိုင်ဒန်အောင်မြင်ခဲ့တာနဲ့သူ့ပေါ်မှာထားတဲ့ကျွန်တော်လေးစားမှုကတော့ရော့သွားမှာမဟုတ်ဘူးဆိုတာကိုသူကဆိုပါတယ်။စကားချစ်ထိုးပွဲမှာသမ္မတဘိုင်ဒန်ရဲ့ပြောဆိုနိုင်စွမ်းနဲ့စဉ်းစားနိုင်စွမ်းအားနဲ့တာကိုလုတ်ခဲ့တဲ့အောင်မြင်မှုကိုတောင်မှထိထိရောက်ရောက်ခြေပနိုင်စွမ်းမရှိတာကိုလည်းထောက်ပြခဲ့ပါတယ်။သမ္မတဘိုင်ဒန်နဲ့ဒီဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ရဲ့စကားဆစ်ထိုးပွဲအပြီးမှာတော့အကြီးအကဲဒီမိုကရက်တစ်ခေါင်းဆောင်တွေကသမ္မတဘိုင်ဒန်ကိုထောက်ခံကြောင်းပြောပေမဲ့ဒီအထက်လွှတ်တော်ဒီမိုကရက်လူများစုခေါင်းဆောင်ချက်ဆူမရှူမဘက်ကလည်းအသက်82နှစ်အရွယ်သမ္မတဘိုင်ဒန်ကနောက်ထပ်သက်တမ်းတစ်ခုကိုတာဝန်ယူနိုင်မယ်ဆိုတာကိုယုံကြည်ကြောင်းပြောထားပါတယ်ရှင်
မနက်ဖြန်ကြာသပတေးနေ့ဗြိတိန်နိုင်ငံတဝန်းအထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပြီးသက်ဆိုင်ရာပါတီအသီးသီးကခေါင်းဆောင်တွေရွေးကောက်ပွဲမတိုင်ခင်နိုင်ပိုင်းအလိုမှာမက်ဆွတ်စည်းရုံးပွဲတွေကျင်းပနေကြပါတယ်။မနေ့ကလန်ဒန်မြို့တော်မှာကျင်းပတဲ့မက်ဆွတ်စည်းရုံးပွဲအခမ်းအနားမှာဗြိတိန်ဝန်ကြီးချုပ်ဟောင်ဘော်ရစ်ဂျွန်ဆန်ကိုမထင်မှတ်ဖဲတွေ့လိုက်ရတဲ့အတွက်ကွန်ဆာဗေးတစ်ပါတီဝင်တွေအော်ဟစ်အားပေးခဲ့ကြပါတယ်။တိုက်ခံလေဘာပါတီအာဏာရလာမယ်ဆိုရင်တိုင်းပြည်အတွက်အန္တရာယ်ရှိတယ်ဆိုတာကိုဝန်ကြီးချုပ်ဟောင်ဘော်ရစ်ဂျွန်ဆန်ကသတိပေးပြောဆိုသွားပါတယ်။ဒါပေမဲ့လည်းမနက်ဖြန်ဇူလိုင်လ4ရက်နေ့ရွေးကောက်ပွဲဟာက conservative party ဘက်ကအကြီးအကျယ်ရှုံးနေပြီး liberal party ကအနိုင်ရဖို့ကြိုတင်ခံမထားတဲ့ရွေးကောက်ပွဲဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ် Rishi Sunak ကလည်း London မြောက်ပိုင်း Luton အရပ်ကဆက်ရုံတွေတုံးပြီးကုန်ပစ္စည်းဖြန့်ဖြူးတဲ့တူလောင်ရုံကိုသွားပြီးတော့ဝန်ထမ်းတွေကိုကူညီခဲ့တယ်လို့လေယာဉ်လုံငန်းတွေကိုသွားရောက်စစ်ဆေးရင်းမဲ့စစ်ဆေးရုံးပါတယ်။ရွေးကောက်ပွဲမှာ liberal party အနိုင်ရပြီးအစိုးရဖွဲ့ခွဲရင်လည်းပြည်သူတွေရဲ့အတန်ကိုကြမ်းတိုင်ဖို့ conservative party ကဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ် Rishi Sunak ကပြောပါတယ်။တခြား liberal party ခေါင်းဆောင်Keir Starmer ကလည်းဒါဗီရှာယာမှာမဲဆန္ဒရှင်တွေကိုတွေ့ဆုံပြီးတော့မဲဆွဲစည်းရုံးခဲ့ပါတယ်ခင်ဗျာ
။ရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးပွဲပထမနေ့မှာတော့တရုတ်သမ္မတရှီဂျင်းဖင်နဲ့ကာဇက်စတန်နိုင်ငံကသမ္မတကာဆန်ဂျိုမတ်ထိုကာရာတို့တွေ့ဆုံပါတယ်။ဒီကနေ့နဲ့မနက်ဖြန်နှစ်ရက်တာကြာမြင့်မဲ့ထိပ်သီးဆွေးနွေးပွဲမှာတော့မြန်မာပါဝင်ဘာရိန်း၊ကမ္ဘောဒီးယား၊အီဂျစ်၊ကူဝိတ်၊နီဘော၊ကာတာ၊ဆော်ဒီအာရေဗျားနဲ့အာရဗ်စော်ဘားများပြည်ထောင်စုတို့ကပါတက်ရောက်နေကြတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေတွေ့ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်လည်းကာဇက်စတန်နိုင်ငံရဲ့မြို့တော်အက်စတနာမှာလုံမဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်နိုင်မယ်လို့ခန့်မှန်းထားပါတယ်။တရုတ်သမ္မတဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းဒီကနေ့နှောင်းပိုင်းတီးတန့်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အနောက်နိုင်ငံတွေကိုတံပြန်နိုင်ရေးရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ကို2001ခုနှစ်ဇွန်လ15ရက်နေ့မှာတရုတ်ရုရှားကာဇက်စတန်ဥဘကစ္စတန်တဂျကစ္စတန်နဲ့ကာဂျစတန်နိုင်ငံတွေကစတင်ထူထောင်ခဲ့ပြီးတော့နောက်ပိုင်းမှာတော့အိန္ဒိယအီရန်နဲ့ပါကစ္စတန်နိုင်ငံတွေကပါအဖွဲ့ဝင်အဖြစ်နဲ့ပါဝင်လာကြတာဖြစ်ပါတယ်ရှင်။
တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့ဇူလိုင်လ23ရက်အမေရိကန်ပြည်ထောင်စုအရှိချမ်းဒေသစံတော်ချုပ်မနက်7နာရီမှာမြန်မာနိုင်ငံအရေးတကပိတ်စီအွေကျင်းပမှာဖြစ်ပါတယ်။ဗြိတိန်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့တောင်စုကျဲရကျင်းပတဲ့အစည်းအဝေးဖြစ်ပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Joyce ဆူယာကမြန်မာနိုင်ငံအခြေအနေအကြမ်းမြင့်အစီရင်ခံတင်ပြမယ်လို့ညွှန်လင်းရပါတယ်။ဆွေးနွေးပွဲမှာပါဝင်မဲ့တခြားအသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ဇွန်လနောက်ဆုံးအပတ်အတွင်းကပဲကုလသမဂ္ဂလူညုံရေးကောင်စီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကမြန်မာအရေးလူညုံရေးကောင်စီအနေနဲ့အရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့တာတွေကိုဝေဖန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့အကြတဲ့လူညုံရေးကောင်စီရဲ့အရေးယူဆောင်ရွက်ဖို့ပြက်ကွက်တာဟာမြန်မာပြည်သူတွေအတွက်အလွန်ကြီးမားပြီးစိုးရွားတဲ့အကျိုးဆက်တွေဖြစ်နိုင်တဲ့အကြောင်းတာမကြီးဦးကျော်မိုးထွန်းကပြောခဲ့ပါတယ်မြန်မာအပါအဝင်ကမ္ဘာနေရာအတော်များများမှာဖြစ်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့လက်နက်ကန်ပဋိပက္ခတွေအတွင်းနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုကုလသမဂ္ဂအနေနဲ့ကာကွယ်တားဆီးပေးဖို့ပြက်ကွက်နေတယ်လို့မနေ့ဇူလိုင်လ2ရက်နေ့ကလည်းထပ်မံဝေဖန်ပြောဆိုခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဟာပြီးခဲ့တဲ့ဧပြီလကလည်းမြန်မာနိုင်ငံအရေးဆွေးနွေးပွဲကျင်းပခဲ့ပါတယ်2024ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ကလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးတကပိတ်ဆွေးနွေးပွဲကျင်းပခဲ့ကြပါတယ်ခင်ဗျာ
ဂျပန်နိုင်ငံကိုမြန်မာစစ်ကောင်စီကချစ်ကြည်လက်ဆောင်ဖြစ်နေစင်လေးကောင်ပေးပို့ဖို့စီစဉ်နေပါတယ်။ဒါကြောင့်အဲ့ဒီစင်တွေကိုမယူဖို့ဂျပန်နိုင်ငံရောက်မြန်မာရေးလှုပ်ရှားသူတွေကဂျပန်အစိုးရကိုတောင်းဆိုပါတယ်။ဂျပန်နိုင်ငံဖူကိုအိုကာမြို့မှာရှိတဲ့တိရစ္ဆာန်ရုံနဲ့ရုက္ခဗေဒဥယျာဉ်အတွက်စစ်ကောင်စီပေးမဲ့စင်လေးကောင်ဒီလကုန်မှာရောက်လာမဲ့အကြောင်းဂျပန်နိုင်ငံကမြန်မာအလို့သမားတမကခေါင်းဆောင်တဦးဖြစ်တဲ့ဥမြင့်ဆွေပြောကြားတာကို The South China Morning Post သတင်းစာမှာရေးသားဖော်ပြပါတယ်။ဒါကတော့2021ခုနှစ်အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့စင်တန်တမန်ရဲ့လှုပ်ရှားမှုကိုစန့်ကျင်ပြီးတော့တရားဝင်အသိမှတ်ပြုလိုက်သလိုဖြစ်သွားမဲ့လုပ်ရက်ကိုစိုင်းထားပေးဖို့အတွက်မြမရဲ့လှုပ်ရှားသူတွေကဂျပန်အစိုးရကိုတောင်းဆိုတာပါစင်တွေကိုနိုင်ငံရေးအတွက်အသုံးချတာမျိုးမဖြစ်ဖို့လဲဂျပန်အစိုးရကိုအိတ်ဖွင့်ပေးစာပေးထားပါတယ်ဒါပေမဲ့တိရစ္ဆာန်ရုံတာဝန်ရှိတဲ့သူတွေကတော့စင်တွေဘယ်တော့ရောက်လာမှာဆိုတာကိုမသိတဲ့အကြောင်းနဲ့စင်တွေကိုတားဖောက်ဖို့နဲ့ဇီဝဗေဒသုတေသနလုပ်ငန်းတွေမှာအသုံးပြုမှာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ရှင်
အင်္ဂါနေ့ညတော့ကတရုတ်ကမ်းခြေဆောင်တပ်ကဖမ်းဆီးထားတဲ့ထိုင်ဝမ်၅ဖမ်းလေနဲ့တင်မောသားတွေကိုပြန်လွတ်ပေးဖို့ထိုင်ဝမ်ကမ်းခြေဆောင်တပ်ကဒီကနေ့တိုက်တွန်းတောင်းဆိုပါတယ်။မနေ့ကတရုတ်ကမ်းခြေဆောင်တပ်ကထိုင်ဝမ်နိုင်ငံသား၂ယောက်နဲ့ရွှေပြောင်းအလုပ်သမား၃ယောက်ပါတဲ့ထိုင်ဝမ်၅ဖမ်းလေပေါ်တက်လာပြီးတရုတ်ပြည်မာကြီးကစိတ်ကန်းစီဥတီမောင်းတော့ခဲ့တဲ့အကြောင်းထိုင်ဝမ်ဘက်ကပြောပါတယ်။ဒီဖြစ်ရပ်ကိုနိုင်ငံရေးသဘောနဲ့မကင်တွယ်ပဲအကြောင်းရင်းကိုအမြန်ဆုံးရှင်းပြပြီးလေတွေနဲ့ငါးဖမ်းသမားတွေကိုပြန်လွတ်ပေးဖို့ထိုင်ဝမ်ကမ်းခြေဆောင်တပ်ဒုတိယညွှန်ကြားရေးမှူးစီချင်းချင်ကတိုက်ပွဲမျိုးတော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်ထိုင်ဝမ် ngapan le tachima 88 ko tiyok temo 25 tiyok kan ne ni bi me taiwan thain chauk tha de kinma chun su na ma inga ne nya rong ga ja phyat phan si ka chang taiwan yi chang anabai ni ga jin nya che thauk pyan ka da ba tachima 88 ngapan le ko taiwan temo 30 ne ke bo se lut khat bi me ngapan temo na kat lo ya de ke se yi temo zin ko tiyok temo 30 ga ta si bi win ma pa bo pyo cha ka chang le jin nya che ma ba si ba de khanya
India nangan now by Uttar Pradesh Binemaro, Hainu Bada Winnie, Bada Ye Puero Drema Manedonga, Lure Chai Do Sigapiro, a chin chin tan me at dwe, tesone dugatea nasanet ushi dwabilu, Ainia Anabainiga Piovare, Ainia Nangaya Muro, New Delhi yet shit down but dear nasanet le my jo aqua, Uttar Pradesh Bine ye Hendra Kraima Jimbare Bada Ye Pueroma, Lurega a chin chin tan nimi gejarelu, Pine Yene Sepa Saya Tawin Shiduri. ก็ပြောပါတယ်အဲ့ဒီယာယီတဲနန်းကတော့လူ၈တောင်းလောက်ပဲလက်ခံနိုင်ပါတယ်ဒါပေမဲ့လူ၂သိန်းခွဲတက်ရောက်ခဲ့ကြတယ်လို့ဒေတာဆိုင်ရာရဲရဲကနဦးစင်ခန်းစာမှာဖော်ပြထားပါတယ်ဘာသာရေးတရားဟောဆရာကိုဖူးပြီးတော့ယာယီတဲတွေကနေထွက်လာတဲ့အချိန်မှာတော့အဲ့ဒီလူတွေကရှုံနုံတဲ့ကိုချော်ကြပြီးတော့ဘေးနားမှာရှိတဲ့လက်ကလေးအောက်ကိုလည်းပြုတ်ကြအဲ့ဒီလူတွေပေါ်ကိုနောက်ထပ်ချော်ကြတဲ့သူတွ တွေထဲမှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေတော်တော်များများပါဝင်ပါတယ်။အိန္ဒိယမှာတော့ဒီလိုမျိုးဘာသာရေးပွဲတော်တွေမှာလူတွေဟာထိမ့်မနိုင်သိမ့်မရအုပ်စုလိုက်ရောက်လာကြပြီးတော့စီကံထိမ့်သိမ့်မှုအားနည်းတဲ့အတွက်အချင်းချင်းပြီးပြီးတော့တည်ဆုံးခဲ့တာလို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်ရှင်။ပေါ်တပူညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့လားရှိုးမြို့ကိုတင်နိုင်ရေးစစ်ကောင်စီတပ်နဲ့ MNDAA ပူးပေါင်းတပ်တို့ကြားမှာစစ်ရေးပြိပခါတွေအတော်လေးပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကအချက်အခြာကြတဲ့လားရှိုးမြို့ကိုတင်ပိုက်နိုင်မှုအတွက် MNDAA ကိုးကန်တပ်ကဦးဆောင်တဲ့ပူးပေါင်းတပ်တွေကအင်္ဂါနေ့ညသကောင်းရံအချိန်လောက်ကနေစတင်ပြီးတော့မြို့အနီးတစ်ဝိုက်မှာထိုးစစ်ဆင်တိုက်ခိုက်နေပါတယ်။စစ်ကောင်စီဘက်ကမြေပြင်ကလက်နက်ကြီးနဲ့ရောလေကြောင်းအကူတွေနဲ့ပါပြန်ပြီးတော့ခုခံတိုက်ခိုက်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်လာရှိုးနဲ့လာရှိုးတန်ရန်သွားလန်းကနတ်ပေါင်မှာတော့အရက်သားပြည်သူတချို့အသက်ဆုံးခဲ့ရတာရှိပြီးတော့လက်တလောမှာလာရှိုးလေစိတ်ကိုပိတ်ထားရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစီရေးပြိပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ့်မှာပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်နဲ့ MNDAA ကိုးကန့်တပ်အကြားဂျွန်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးနောက်ဒီလ2ရက်နေ့ညသကောင်အချိန်ကစတင်ပြီးတော့ MNDAA နဲ့ပူးပေါင်းတပ်တွေကလာရှိုးမြို့ပတ်ပတ်လည်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခတ်ခဲ့တာပါလာရှိုးမြို့ဝန်းကျင်မှာဖြစ်ပွားနေတဲ့လက်ရှိတိုက်ပွဲအခြေအနေကိုလာရှိုးဒေသခံတို့က VOA ကိုပြောပါတယ်
มันไม่ညာกะเซนายแล้วอฉิมาซ่าๆชิงไต่ดาราที่มันซังอยู่จ้าน้ามาซ่าไต่ได้ไต่ที่ดิฉันไข่น้ามาရှိတယ်တယ်လေးချင်းရေတက်စခန်းပေါ့အမဟာไต่တယ်ဒီနေ့မနေ့ကျတော့နံသူထွက်တဲ့အင်းနိုင်တော့မไต่တယ်လာရှိုးရဲ့အနောက်မြောက်ပေါ့ဗျာပြီးတော့လာရှိုးမြို့ရဲ့အရှိတ်အဝါမိုင်းရတက်တဲ့လမ်းမှာလည်းဖြစ်တယ်ပြီးတော့လာရှိုးနဲ့တိမ်ဒီလမ်းမကြီးကျူးသွားတဲ့တံတားနဲ့ဆက်တံတားမှာရှိတဲ့တက်မကိုလည်းဝင်တိုက်တယ်နောက်မွန်ရေစခန်းရောနောက်မွန်ကျောင်းဆက်ရင်ကျောင်းမှာဆောက်တဲ့တက်စခန်းရောဒါလည်းတိုက်တယ်ဒီကနံပေါင်းမှာလည်းတိုက်တယ်နံပေါင်းမှာတော့ဒီနေ့မနေ့ဒီနေ့ကိုကျဲရတယ်ပေါ့နော်ပြီးတော့လာရှိုးမျိုးရဲ့အရှိတောင်အရက်မှာရှိတဲ့ဒီမအရက်က၅အထက်အထက်မှာလည်းတိုက်ပြောမယ်ဆိုတော့မြို့ပတ်ပတ်လည်းဖြစ်သွားတာပေါ့နော
် MNDAA နဲ့ပူးပေါင်းတပ်တွေကမြို့ပတ်လေကိုစီးနင်းတိုက်ခတ်ချိန်မှာလာရှိုးအခြေဆိုင်စစ်ကောင်စီတပ်စခန်းတွေကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်အပြန်အလှန်ပစ်ခတ်တာတွေရှိခဲ့တယ်လို့စောစောကဒေသခံကဆက်ပြီးတော့ပြောပြပါတယ်ဒီနေ့မနက်ပိုင်း၈နာရီဝန်းကျင်မှာတော့လာရှိုးမြို့ရပ်ကွက်တဲ့ဘျူဟာလမ်းမှာလက်နက်ကြီးကြီးကြတာကြောင့်ကလေးငယ်တွေအပါအဝင်လူ၆ယောက်သေဆုံးခဲ့သလိုနတ်ပေါင်မှာလည်းထိခိုက်သေဆုံးတာတွေရှိခဲ့ကြောင်းလာရှိုးဒေသခံကအခုလိုပြောပါတယ
်183G လို့တော့ပြောတယ်၆ယောက်သေပါတယ်ကလေး၃ယောက်လူကြီး၃ယောက်အဲခိုင်ပြီးတော့ခမင်းစားနေတဲ့အချိန်မှာအဲ့ဒီပြော်လမ်းထဲမှာပေါ့လေရက်ကပ်ပြော်လမ်းထဲပေါ့တခြားတိုက်တော့ဟုတ်လားမဟုတ်ဘူးလားဆိုတော့ဒါအတီတော့မပြုတ်ဘူးပေါ့နော်အဲတေးချတာကလည်းလက်နဲ့ကြီးကြလို့ပြတာတော့တေးချတယ်ပုံပေါ်မှာတော့ဒီသူကတော့ခရောက်တည်တယ်မြောက်တရားရပါလေအမလေနဲ့ပုံကျဲတယ်ရှင်နဲ့ဒီကတမနဲ့လုံးကျဲနေရောအဲ့ဒ
ါတအံအမျိုးသားလွမြောက်ရေးတက်မတော် DNL ကတော့စစ်ကောင်စီကပြစ်ခတ်တဲ့လက်နက်ကြီးကြောင့်လာရှိုးမြို့မှာမိသားစုဝင်6ဦးသေဆုံးခဲ့ကြောင်းနဲ့နတ်ပေါင်မှာလည်းလက်လက်ကြီးထိမှန်တာကြောင့်အမျိုးသမီးတအူပွဲချင်းပြီးတေဆုံးပြီးတော့အမျိုးသားနှစ်ဦး တန်ရာရရှိကြောင်းသတင်းထုတ်ပြန်ပါတယ်။စေကောင်းစီဘက်ကတော့အကြမ်းဖက်တောင်းကျန်းသူတွေကရှော့တိုက်တုံးနဲ့ပြစ်ခတ်တာကြောင့်လာရှုမျိုးရက်ွက်တဲ့နေမြေ3တာယာလမ်းပေါ်ကအိမ်တအိမ်မှာကြာရောက်ပောက်ကွဲခဲ့ကြောင်းကလေး3ဦးအပါအဝင်6ဦးသေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့လာရှုမျိုး၄စိတ်ကိုပိတ်ထားပြီးတော့လေရခီးစင်တွေဖြတ်သိမ်းထားသလိုလာရှုမန္တလေးရှင်အသွာလာတွေလည်းပိတ်ထားကြောင်းနဲ့စစ်ကောင်စီတပ်စခန်းဝင်းကျင်ကပြည်သူတွေကတော့တခြားဝေးရာကိုပျောက်ရွှေ့နေကြောင်းဒေသခံတွေကပြောပါတယ်။လာရှော့အဝင်ထွက်လမ်းတွေအကုန်ပိတ်နေတာကြောင့်တခြားဒေသတွေကိုတိမ်းရှောင်တာတော့မရှိကြောင်းနဲ့ညနေ3နာရီကျော်အချိန်အထိလာရှော့မြို့ဝင်းကျင်မှာလေရင်တွေပြန်ဝဲနေတာရှိသလိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ဆက်လက်ပစ်ခတ်နေတာရှိကြောင်းလည်းပြောပြခဲ့ကြပါတယ်။ဒီနေ့လာရှော့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ MNDAA ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။DNLA ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကလာရှော့တိုက်ပွဲဖြစ်စဉ်ကို MNDAA ကိုသာမေးမြန်းဖို့ပြောဆိုပြီးတော့နောက်ချုံနဲ့မိုးမိတ်ဘက်မှာတော့တိုက်ပွဲတွေဆက်ဖြစ်နေကြောင်းအခုလို့ပြောပါတယ်
။အဒီလာရှော့မြို့ချီပြည်ကိုတော့ဒီ MND ကိုပဲဆက်ပြီးမေးမြန်းပါဦးလေနော်။လက်ရှိကျွန်မပြောနိုင်တာကလက်ရှိချက်မြောက်မှာဖြစ်နေတဲ့စစ်စင်ရေးတွေဒီဒီတုန်းကနှစ်ရဲ့အပိုင်းဖြစ်ပါတယ်။ဒီနေ့တိုက်ပွဲတင်းမှာဒီမှာချုံမရှိတဲ့ဆက်ကစားရထုံးပိ6တုံး6ဘာလို့တိုက်ပွဲဖြစ်ထန်နေလဲ။အပြီးတော့ဒီမုံမိတ်ဘက်မှာဆိုငောင်ဝီကြီးရောအနည်းမှာတော့တိုက်ပွဲဖြစ်ထန်နေလဲ။ကျောင်းမဲတော့တိုက်ပွဲတင်းတက်လာတယ်တွေ့ရသေးဘူး။
မိုးကုတ်မြို့မှာတော့ဒီလ25ရက်နေ့ကစတင်တိုက်ပွဲပြင်းထန်ပြီးတော့မိုးကုတ်အနောက်ပိုင်းကို TNLA ပူးပေါင်းတပ်တွေကထိန်းချုပ်ထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီအပိုင်းမှာတော့စင်ကူးနဲ့မတရားမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ PDF တွေအကြားဖြစ်တဲ့တိုက်ပွဲတွေကြောင်းတပိတ်ချင်းမြို့နယ်လိပ်ကျရွာမှာမော်တော်ယာဉ်ကြီးငယ်800ကျော်နဲ့မိုးကုတ်ကမန္တလေးကိုတန်းဆောင်သူတွေအပါအဝင်ခီးတဲ့ထောင်နဲ့ချီပိတ်မိနေပါတယ်။ MNDAA, DNLA နဲ့ AA တို့ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့ဟာ2023ခုနှစ်အောက်တိုဘာလမှာတည်တုံညာနှစ်ခွန်စစ်စစ်ရေးကိုစတင်ခဲ့ပြီးတော့ရှမ်းမြောက်ဒေသကမြို့တွေနဲ့စစ်ကောင်စီတပ်စခန်းတွေရာနဲ့စီသိမ်းပိုက်ခဲ့ပါတယ်။2024ခုနှစ်ဇန်နဝါရီလမှာတော့တရုတ်နိုင်ငံရဲ့ဂျားဝင်မှုနဲ့အပြစ်အခက်ရစဲခဲ့ပေမဲ့ဒီလ25ရက်နေ့မှာတိုက်ပွဲတွေပြန်လည်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာတစ်တုံညာနှစ်ခုစစ်စင်ရေးရဲ့ဒုတိယအပိုင်းအဖြစ်ကြေညာထားပါတယ်ရှင်
။ဒါကတော့လာရှို့မြို့သိန်းနိုင်ရေးစစ်ကောင်စီနဲ့ MMDA ပူးပေါင်းတပ်တို့ကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မန္တလေးတိုင်းမရရအခြေစိုက်စစ်ကောင်စီတပ်စခန်းတချို့ကိုကာကွယ်ရေးအဖွဲ့တွေသိမ်းပိုက်လိုက်နိုင်တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းစခဲ့တဲ့သတင်းတပတ်ကျော်ကာလအတွင်းမှာပဲမန္တလေးတိုင်းမရရမှာရှိတဲ့စစ်ကောင်စီတပ်ရဲ့လေကြောင်းရန်ကာကွယ်ရေးအင်ဂျင်မြိုင်တပ်စခန်းအပါအဝင်စစ်ကောင်စီရဲ့စခန်းပေါင်း9ခုကိုသိမ်းပိုက်နိုင်ခဲ့ပြီးတော့လက်နက်ခဲယံအများအပြားသိမ်းဆည်းရမိခဲ့တယ်ဆိုတာကိုပြည်သူ့ကာကွယ်ရေးတပ်မန္တလေးက VOA ကိုပြောပြပါရယ်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေပြီးတော့အရက်သားတေဆုံထိခိုက်ဒဏ်ရာရတဲ့စရင်အတိအကျကိုတော့မသိရသေးဘူးလို့ဆိုပါတယ်လက်ရှိမန္တလေးမိုးကုတ်လမ်းမှာဖြစ်နေတဲ့တိုက်ပွဲတွေရဲ့အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကပြောပြပေးပါရှင်
။ရှမ်းပြည်မြောက်ပိုင်းမှာဇူလိုင်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့နဲ့အတူပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးလေပူးပေါင်းပါဝင်နေရမှာမန္တလေးမြို့နားကမတရားဘက်မှစစ်ကောင်စီစခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်နေတာပါ။မတရားမြို့နယ်အတွင်းစစ်ကောင်စီအတွက်အရေးပါတဲ့တစ်တုံညာတစ်လေးလေကြောင်းရန်ကာကွယ်ရေးအင်ဂျင်မြိုင်တပ်စခန်းကိုစစ်စင်ရေးစတင်တဲ့နေ့မှာပဲသိမ်းပိုက်နိုင်ခဲ့တဲ့အပြင်နောက်ဆက်တွဲစေရော်တပ်စခန်းပန်တလေးတောင်တပ်စခန်းရေစိုးတောင်တပ်စခန်းနေကျောတောင်တပ်စခန်းရွှေပထိုးတပ်စခန်းကြောက်ခလုတ်တပ်စခန်းနဲ့အယ်ဖာဘီလက်မြေစက်ရုံရဲ့စိုးမိုးကုန်းဖြစ်တဲ့မြေနီတောင်တပ်စခန်းတွေကိုအပြီးသက်သိမ်းပိုက်ရရှိပြီဖြစ်တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့ပြောခွင့်ရကိုအော်စမွန်ကပြောပါတယ်
ကျွန်တော်ဒီ MDY PDF အနေနဲ့ဒီမရရမြို့နယ်အတွင်းမှာလူတက်ဆန်တိုင်းပြည်ရရှိမှုကအနည်းဆုံး10ခုတက်မနေကျွန်တော်တို့ဟိုတင်ယူထားပြီးလို့ပြောရပါတယ်ဗျ။အာကျွန်တော်ဒီမရရမြို့နယ်ထဲမှာဆိုရင်ကျွန်တော်တို့လည်းအတူဟိုဒေသခံအဖွဲ့ဖြစ်တဲ့မရရမြို့မှန်တပ်ဖွဲ့နဲ့ SSCF တပ်ဖွဲ့ပေါ့နော်ဒီတပ်ဖွဲ့တွေနဲ့အတူကျွန်တော်တို့ပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပါတယ်ဗျ
။စစ်ကောင်စီဘက်ကတော့တော်လိုင်းတပ်ဖွဲ့တွေတင်ပိုက်ထားတဲ့စခန်းတွေကိုပြန်လည်ရယူနိုင်မှုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ပြီးကြိုးစားနေပေမဲ့လက်ရှိမှာတော့တင်ပိုက်ပြီးစခန်းတွေကိုတော်လိုင်းတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားစေဖြစ်တယ်လို့လည်းကိုအော်စမွန်ကပြောပါတယ
်။အဲမယ်ဒီယာမြို့နယ်အတွင်းမှာရန်သူဘက်ကလေကြောင်းတိုက်ခိုက်မှုကနေ့စဉ်ဆိုလိုပဲအဲပြုလုပ်နေတာရှိပါတယ်ဗျ။အာဒီ ကျွန်တော်တို့တိတ်ဖိထားတဲ့စခန်းတွေပြန်လည်ရရှိဖို့အတွက်ဒီလေကြောင်းပစ်ကူတွေရောမြေမြေထိုးစစ်တွေရောအသုံးပြုပြီးပြန်လည်ကျန်တဲ့တန်ထိုးစစ်စနေရာတွေလည်းရှိတယ်ပေါ့နော်လက်ရှိချိန်ထိကျွန်တော်တို့ဟိုဒီတိတ်ဖိထားတဲ့စခန်းတွေကိုကျွန်တော်အပြေအဝထိထုတ်ထားဆဲဖြစ်ပါတယ်ဗျာ
ဒါအပြင်စစ်ကောင်စီတက်စခန်းတွေကနေလက်နက်မျိုးစုံ125လက်နဲ့ဆက်ဆက်ခဲရဲအများအပြားတင်စီရမိခဲ့တယ်လို့လည်းဆိုပါတယ်မတရားစစ်စင်ရေးနေမြေမှာဖမ်းဆီးရမိတဲ့စစ်ကောင်စီတက်တွေဘက်ကစစ်တုံးပန်းတွေအပါအဝင်လက်နက်ချအငန့်ခံသူပေါင်း64ဦးကိုတော့တုံးပန်းဥပဒေနဲ့အညီထိမ့်သိမ်းထားကြောင်းပြည်သူ့ကာကွယ်တပ်မတော်မန္တလေးရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်တက်မိသားစုဝင်အမျိုးသမီးတွေတက်ကြီးရွယ်အိုတွေနဲ့ကလေးငယ်စုစုပေါင်း118ဦးကိုကောင်းမွန်စွာထိန်းသိမ်းထားကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထိခိုက်သေဆုံးမှုရှိသလားဆိုတာနဲ့ဘလောက်ရှိသလဲဆိုတာတွေကိုတော့မြေပြင်မှာစီးရင်ကောက်ယူဆဲဖြစ်တယ်လို့လည်းကိုအောင်စမွန်ကပြောပါတယ်တစ်ဖက်မှာလည်းစစ်ကောင်စီကတိုက်ပွဲဖြစ်တဲ့ကြီးရွာတွေကဒေသခံတွေကိုရွာပြင်ကိုရှောင်ခွင့်မပေးဘဲကြီးရွာအတွင်းမှာပဲပိတ်ဆို့ထားပြီးလူသားတိုင်းတပွဲအတုံးပြူနေတယ်လို့လဲကိုအော့စမွန်ကလက်ရှိအခြေအနေကိုအခုလိုပြောပြထားပါတယ
်ဆက်ကဆအနေနဲ့ဒီကြီးရွာထဲမှာရှိရဲ့ဒီရွာသားတွေကိုဟိုဒီကြကားကန်သဘောမျိုးဟိုခေါ်ထားပြီးတော့ဒီပြင်ပေးမှထွက်တော့တာမျိုးတွေပြုလုပ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်ဒီတိုက်ပွဲမှာပိတ်မိအောင်တမင်တကာလူသားတိုင်းနေနဲ့ဒီခေါ်ဆောင်ထားရတဲ့ပြည်ရဲ့လူတွေတောက်လျှောက်ဆိုတူကျွန်တော်ကြားနေရတယ်။လေကြောင်းတက်ခတ်မှုတွေကြောင့်ကိုလေသာထိခဲ့ဒဏ်ရာမှုတွေရှိရလို့လည်းကျွန်တော်တို့သိရတယ်ဗျ။အသေးစိတ်ချင်းတွေတော့ကျွန်တော်တို့ကောက်ယူနေတယ်ပါ
။ဇူလိုင်လ၁ရက်နေ့ကနေဒီကနေ့၃ရက်နေ့အထိမန္တလေးတိုင်းစင်ကူးမြို့နယ်မန္တလေးမိုးကုတ်လမ်းပေါ်ကနွယ်ယုံကြီးရွာနဲ့ချောင်းကြီးကြီးရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်မန္တလေးမိုးကုတ်လမ်းပိတ်နေပြီးမိုးကုတ်ကနေမန္တလေးဘက်ဆင်းလာတဲ့ခရီးသွားကားတွေနွေယုံရွာရဲ့အထက်ကတပိတ်ကျင်းနဲ့ဇရက်ကွင်းနဲ့လက်ကျရွာတွေမှာပိတ်မိနေခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်မတရားမိုးကုတ်နဲ့စင့်ကူမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံအရဲသားပြည်သူတချို့သေဆုံးတာဒဏ်ရာရတာနဲ့အိုးအိမ်ပျက်စီးတာတွေရှိနေတယ်လို့ကူညီကယ်ဆေးလုပ်ကိုင်နေသူတွေကပြောဆိုပါတယ်စစ်ကောင်စီဘက်ကတော့မတရားတိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်မရှိသေးပါဘူးရှင်
ဒါကတော့မန္တလေးတိုင်းမရရအခြေဆိုင်စစ်ကောင်စီတပ်စခန်းတချို့ကိုကာကွယ်ရေးအဖွဲ့တွေသိမ်းပိုက်လိုက်တဲ့သတင်းမှတ်ခင်လေးပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစစ်ရေးပြိပခအခြေအနေတင်ပြပေးကြပါရစေ။တိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်ထဲမှာစစ်ဘေးဒုက္ခသည်9သိန်းခွဲနီးပါးအထက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပါတယ်လို့ဒုက္ခသည်စခန်းတာဝန်ခံတွေကပြောပါရစေ။တန်းနဲ့ချီတဲ့မြန်မာပြည်ကစစ်ဘေးဒုက္ခသည်တွေအထက်စားနပ်ရိက္ခာစေဝါတွေအလုံလောက်မရကြပါဘူးဆိုတာကိုလည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကဇူလိုင်လ၁ရက်နေ့ကပဲသတိပေးချက်ထုတ်ပြန်ထားတာပါမအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ
်မြန်မာတနိုင်ငံလုံးမှာစစ်ဘေးသင့်ပြည်သူ၃သန်းကျော်ရှိနေပြီးမိုးရင်းကာလမှာသဘာဝဘေးဒဏ်တွေကြုံတွေ့ခံစားနေရတာကြောင့်နေရာထိုင်ခင်းအစားအသောက်အကူအညီတွေလိုအပ်နေတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညွှန်ကြားရေးမှူးယုံ UNOCHA ကဇူလိုင်လ၁ရက်နေ့မှာထုတ်ပြန်ခဲ့တာပါကရင်ပြည်နယ်အတွင်းမှာတော့စစ်ဘေးရှောင်ပြည်သူ9သိန်းခွဲကျော်လောက်ရှိနေကြောင်းကရင်အမျိုးသားအစည်းအရုံးနဲ့ကရင်လူခွင့်ရေးအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပါတယ်။နေဆက်တောင်ရင်မြစ်အနီးမှာတော့စစ်ဘေးရှောင်ပြည်သူ 9,000 လောက်နေထိုင်နေပြီးတချို့လည်းတောထဲတောင်ထဲမှာပုံအောင်နေထိုင်နေရပါတယ်။မိုးရင်းကာလမှာအခက်အခဲတွေကြုံတွေ့နေရတယ်ဆိုပြီးတောင်ရင်မြစ်အနီးကပလောတပိုးစစ်ဘေးရှောင်စခန်းကိုအကူအညီပေးနေတဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။မိုးရင်းကာလဖြစ်တော့ဟိုတို့ရဲ့နေထိုင်ရာဟိုအခက်အခဲတွေတစ်ခါရောက်နေတာဖြစ်တယ်ပေါ့နော်ဒီတောင်ကြီးပေါ့နော်အချို့ဒုက္ခတွေတွေကဒီတောင်ရင်ပြည်နားမှာအာနေကြတယ်နေကြတဲ့တောင်ကြီးတက်လာခါကျတော့အချို့စိတ်တွေကကမ်းပါနေဟိုဟိုမျောကြီးပါသွားတာရှိတယ်နောက်တချို့အိမ်ကြတော့အမိုးကမလုံမနဲ့ဘူမိုးရင်းကာလာကြောင့်ခက်ခဲဖြစ်နေရှိတယ်အာနောက်ပြီးတော့ဒီတချို့နေရာကြတော့ခါကျတော့ဒီဒီမှာဖြစ်ဖြစ်တာတာရှင်နေခါကျတော့အာတို့နေထိုင်ရာအတွက်အဲဟိုအပအူးတွေလိုအပ်တာပါနော်ဒီတော့ကဲဒီဦးကြီးကတင်းကြီးတမဆိုဆက်မနေစလောက်ရှိတယ်ဆိုတော့အဲ့ဒါကထောက်ပံ့ပေးနေတာနှစ်သိန်းလောက်ပဲရှိတယ်တကယ်သူကစာရေးတောက်ရတခါရောက်နေတယ်တခါရောက်နေရေပေါ့နော
်အဲ့ဒီစကမ်းမှာကျောင်းနေအရွယ်ကလေး300လောက်ရှိနေပြီးတက်ကြီးတယ်ဝူတွေလည်းရှိနေပါတယ်မိုးရင်းကာလဖြားနာကြတာတွေအစားအသောက်မလုံလောက်တာတွေအမိုးအကာမလုံလောက်တာတွေဖြစ်နေတယ်လို့လည်းဆိုပါတယ
်ဒီမြောက်ပြည်ဘက်တချမ်းမှာဆိုလို့ရှိရင်ဒီစစ်ဖြစ်တဲ့ခါကျတော့လေကြီးကော်တို့တော့ပင်ကန်းကြီးတော့ကျင်းတော့ဘယ်အဲ့ဘက်ကမှနေလို့မရတော့တောထဲမှာနောက်တစ်ချို့စခန်းတွေမှာနေနေရတယ်။ Not quite a moving a lot of Yadi Jamono, or Jama in Piana, so we have to change the one.
อะไรฮะเลยดูอันนี้ก็ต้องดูอะไรบ้างเนาะอันนี้สักครั้งมาเจ้าหนี้อยู่ก็เลยต้องยาเราชินีบีแต่จีเอวุ่นเลยชินีบาร์เลยโมเรนกาลาพานาจาราลีอาซาต้องมาลงเล่าจารีโมกามาลงเล่าจารีชินีเรลุเลสุบาร์เลยยามานั่งดูมาสิชินีเรเนียรีมาเลี้ยงใจแค่มูรีเล่นเนจีเนปเจ้าแค่มูรีโอ้ยมิชูเพื่อสีแค่ยามูรีจงดูเนียร์ปีดูเรียห์แต่อันนี้เรื่องก็ โลกไอ้สัตว์ทั้งปวงอ่ะแค่แค่เรื่องเขาเปลี่ยนยาวไปยามาบีตบีโลกเนี่ยใจเนี่ยปีเนี่ยที่ดีมาสิบเอ็ดสองปีดูต้องนั่งจอดสีลาบียามาในเงี้ยมาสิบเจ้าก็อาณาเต็งเงี้ยปีนั่นเท่านั้นสักคนเนี่ยก็สั่งลุต้องเนี่ยจอดด้วยมาสิบเอ็ดสองอุ้ยเด็กก็แต่เนี่ยที่ปียามยาลานีบาร์เลยเช่น
ถ้าก็รอกินปีเนี่ยบอกก็สิบเอ็ดตัวค่ะแต่ตีเนี่ยชีจวักกูนี่เรียบร้อยเลยเนี่ยเช่นนี้ไม่เอามาตรีนไปบอกกันรับเชื่อเรื่องสับปะรดอเมริกันตำรวจก็ไปสัญญาตรีนตินสับปะจมาร์เรตีนี่มาจิมบามีอเมริกันตำรวจก็ไปยังเวกันนี่ทั้งหลายไปมาเลยต้องกรณีปีเนี่ยโอชอยมูฮองเลพีกูรักตำรวจแต่มาจีฮองเลพีเจนิกิเฮลิอารีพับลิกันเมสันาเชนิสิกาท้าวแคมูรีสับปะรดยานีบาร์เรและสิตำรวจเนี่ยตำรวจฮองโดนเนี่ยทรานูจ้าอันนั้นช่วงวุ้งเ ထားတာကိုငင်းချမ်းပြပြပေးပါမယ်
။သမရမဲဆွယ်ပွဲတွေကိုရန်နာပြီး3လအကြာမှာကုလသမဂ္ဂတန်မတ်ကြီးဟောင်းနီကီဟေလီကသမရဟောင်းဒေါ်နယ်ထရန့်ကိုလာမဲ့နိုဝင်ဘာလရွေးကောက်ပွဲကြရင်မဲထည့်မယ်လို့ကြေညာလိုက်ပါတယ်
။ Biden has been a catastrophe.
Biden ကစိတ်ပျက်စရာကြီးပါ။ဒါကြောင့်ကျွန်မကထရန့်ကိုမဲပေးမှာပါ
။ဒါပေမဲ့လည်းသူ့ကိုထောက်ခံသူတွေကသူ့အတိုင်းလိုက်လို့မှာတော့မဟုတ်ပါဘူး။2024ခုနှစ်မတ်လမှာကောက်ယူခဲ့တဲ့ Emerson College စစ်တမ်းအရအီလီရဲ့မဲဆန္ဒရှင်တွေက Trump အစားသမ္မတ Biden ကိုမဲပေးဖို့များတယ်လို့ပြောတဲ့သူကနှစ်ဆရှိပါတယ်။မဲယုံအထွက်မှာကောက်ယူထားတဲ့တခြားစစ်တမ်းတွေအရဆိုရင်လည်းအီလီမဲဆန္ဒရှင်အနည်းဆုံးတစ်ဝက်လောက်က Trump ကိုမဲပေးမှာမဟုတ်ပါဘူး။ဟေလီကိုထောက်ခံသူတွေသူတို့ဘာစဉ်းစားနေတယ်လဲဆိုတာအခုလို့ပြောပြပါဗ
ျ။
နီကီအနေနဲ့ဒီပြိုင်ပွဲထဲမှာဆက်ရှိနေဖို့မဲအလုံးလောက်မရဘူးလို့ကြားရတဲ့အတွက်ဝမ်းနေပါတယ်။ဒါပေမဲ့လည်းကျမကသမ္မတထရန့်ကိုအားပေးသူတော့မဟုတ်ပါဘူး။ Republican Party အတွက်လည်းအလွန်စိတ်ပူပါတယ
်။ I would not Trump နဲ့ Biden ကိုပဲရွေးရမယ်။ရွေးကောက်ပွဲမှာကျွန်တော်အတွက်တင့်တော်တဲ့ရွေးစရာမရှိပါဘူး။လာမယ့်နှစ်အိမ်ပြူတော်မှာသူတို့နှစ်ယောက်စလုံးကိုမမြင်ချင်ပါဘူး
။ You know I'm not happy.
ကျမလည်းနှစ်ယောက်လုံးကိုမကြိုက်ပါဘူးထရန့်ကိုတော့ထောက်ခံခဲ့ပူပါတယ်အခုလည်းအဲ့ဒီဘက်ကိုပဲရိမ့်မှုရှိပါတယ
်ထရန့်အနေနဲ့သူ့ကိုမဲပေးသူတွေကိုဆွဲဆောင်တင်တယ်လို့ဟေလီကပြောပါတယ
် Trump would be smart
ထရန့်အနေနဲ့ကျမကိုမဲပေးခဲ့သူတွေအခုထိထောက်ခံနေသူတွေကိုဆက်သွယ်ရင်တိတ်တော်တယ်လို့ပြောရမှာပါသူတွေကထရန့်ကိုမဲပေးမယ်လို့ယူဆထားလို့မရပါဘူ
းဟေလီကိုထောက်ခံသူတွေကအခုလာမဲ့သမ္မတရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုရိမ့်သွားနိုင်ပါတယ်သူဟာဧပြီလပင်ဆယ်ဗေးနီးယားပြည်နယ်ပါတီတွင်းရွေးကောက်ပွဲမတိုင်ခင်ကတည်းကနှုတ်ထွက်ထားခဲ့ပေမဲ့လည်းကြွယ်ဝတဲ့စင်ကြေပုံးရက်ွက်တွေမှာဟေလီကရီပဘလစ်ကန်မဲ25ရာခိုင်နှုန်းအထိရခဲ့ပါတဲ့2020သမ္မတရွေးကောက်ပွဲလေးလာမှုတွေအရစင်ကြေပုံးရက်ွက်တွေမှာအောင်မြင်မှုရခဲ့တာကြောင့်ဘိုင်ဒန်နိုင်ခဲ့တာပါတစ်ဖက်ဖက်ကိုပြောင်းသွားနိုင်တဲ့ပြည်နယ်တွေဖြစ်တဲ့အရီဇိုနာဂျော်ဂျီယာမစ်ရှိဂန်မြောက်ကယ်ရိုလိုင်းနာနီဗားဒါးနဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာဟေလီကိုထောက်ခံသူတွေအများကြီးရှိပါတယ်။ဒန်တေစကယ်လာကနယူးဟမ်ရှိုင်ယာတက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါမောက်ခပါ
။ You saw a lot of upscale
ပညာတတ်ပိတ်ဆိုင်ရှိကြွယ်ဝတဲ့ Republican မဲဆန္ဒရှင်တွေအများကြီးဟာနီကီဟေလီဘက်ကိုရိမ့်နေပါတယ်။တချို့လွတ်လပ်တဲ့မဲဆန္ဒရှင်တွေတောင်ပါမယ်လို့ထင်ပါတယ်။အဲ့ဒီတဲကတချို့ဟာအထွေထွေရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုပြောင်းသွားနိုင်တဲ့မဲဆန္ဒရှင်တွေဖြစ်လာနိုင်ပါတယ်
။ Biden မဲဆွယ်စည်းရုံးအဖွဲ့ကဟေလီရဲ့မဲဆန္ဒရှင်တွေကိုထရမ့်ကဟေလီကိုနှိပ်ကွပ်နေတဲ့ဗီဒီယိုတွေပြပြီးစီးယုံနေပါတယ်။ဒါဟာလည်းထရမ့်ကိုဆန့်ကျင်တဲ့ Republican တွေကိုစီးယုံနေတဲ့ဘိုင်ဒန်ရဲ့မဟာဗျူဟာတစ်ခုလည်းဖြစ်ပါတယ်။ Virginia တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခ Larry Sabato က
She's gone crazy. She's a very angry person.
So far, Trump's problem is going
ထရမ့်ရဲ့ပြဿနာကဟေလီရဲ့မဲတွေကိုမစုစည်းနိုင်တာပါ။ Republican မဲလို့ခေါ်လို့ရမလားမသိပေမဲ့ဟေလီကိုထောက်ခံသူတွေရဲ့မဲအများစုလည်းတူရဖို့လိုပါတယ်။
လက်ရှိမှာတော့ Republican Party တွင်ရွေးကောက်ပွဲတွေမှာ Haley ကိုမဲပေးသူတွေကိုဆွဲဆောင်ဖို့ Trump မဲဆွယ်စည်းရုံးရေးအဖွဲ့ကဥတီလှုံ့ဆော်နေတာမတွေ့ရပါဘူး။အကြိမ်နဲ့ရှင်ပြန်ရတဲ့ရွေးကောက်ပွဲမှာဒီထောက်ခံသူတွေကလည်းရွေးကောက်ပွဲနေ့မှာအပြောင်းအလဲကိုဖြစ်စေမှာပါခင်ဗျာ
ဒါကတော့အမေရိကန်နိုင်ငံဆိုင်ရာရွေးကောက်ပွဲဆိုင်ရာသတင်းဆောင်မှကိုငိမ့်ညံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ3ရက်ဗုဒ္ဓဖူးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ရှမ်းမြောက်ဒုတိယလှိုင်းအလားလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်TNL ရဲ့ဒုတိယလှိုင်းစစ်စင်ရေးကတခြားတော်လှန်ရေးအင်အားစုတွေနဲ့အတူနယ်မြေတွေကိုတိုးချဲ့ပြီးတော့သိမ်းပိုက်လာနိုင်တာနဲ့အမျှစစ်ကောင်စီအနေနဲ့ဆက်ပြီးတော့ရပ်တည်နိုင်ရေးအလားအလာနည်းလာတယ်ဆိုတဲ့သုံးသပ်မှုတွေရှိပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့သမရဟောင်းဦးသိန်းစိန်တို့မကြသေးခင်ကတွေ့ဆုံမှုမှာလည်းဒီအခြေအနေတွေကိုဆွေးနွေးခဲ့ကြဟန်ရှိတယ်လို့ယူဆမှုတွေရှိပါတယ်။ဒီအကြောင်း Editor နဲ့ဆွေးနွေးကန်အစီအစဉ်မှာဦးအောင်လွင်ဦးနဲ့ဦးကျော်စံသားတို့ဆွေးနွေးထားပါတယ်။
ဒီကြောပြန်ဖြစ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြပါတယ်အခုအတိအကျတော့ဒီမြောက်ပိုင်းညီနောင်သုံးဘွယ်တွေက TNL နဲ့စစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတာပေါ့နော်ဟို TNL ဘက်ကတော့တစ်တုံညာနှစ်ခွန်နောက်ဆက်တွဲလို့တော့ပြောပါတယ်ဆိုတော့ဒီတိုက်ပွဲတွေပြန်ဖြစ်ရတဲ့အကြောင်းရင်းကအတိအကျဘာကြောင့်ဖြစ်တယ်လို့ဦးကျော်စံသာသုံးသပ်နိုင်လဲ
အစကတည်းကအပြစ်ခတ်ရဆဲညီနောင်မဟာမိတ်သုံးဘွယ်နဲ့စစ်ကောင်စီရဲ့အကြမ်းမှာအပြစ်ခတ်ရဆဲခဲ့တာဟာသူတို့နှစ်ဖက်လုံးကလုံးဝကြည်ကြည်နဲ့နဲ့အပြစ်ခတ်ရစေလို့ပြောလို့မရပါဘူးတရုတ်ကလက်လင်ချူပေးလို့သဘောတူလိုက်ရတဲ့အပြစ်ခတ်ရစေလို့ပြောမှဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ကတော့သူတို့ဒီနယ်စပ်ကုန်သွယ်ရေးကိုဖွင့်ကျင်တယ်အဲဒါကြောင့်ဒီဟာမင်းတို့လောက်ရောက်တဲ့အချိန်မှာတော်ပြီဆိုပြီးတော့ရခိုင်ကြဖြစ်တယ်။အစကလည်းသူမိစိန်ပြခဲ့တဲ့သဘောအဲ့မှာကျတော့တော်တော့ဆိုပြီးရလိုက်ရတယ်။အဲ့လိုရလိုက်ရပေမဲ့လည်း TNL နဲ့ AA တို့ကသူတို့လူကျင်တဲ့ခီးခီးမပေါက်မြောက်ခဲ့ဘူးသူတို့လူရင်းနယ်မြေအလုံးများတော့ရခိုင်ကတော့ဟိုဘက်မှာဆက်ပြီးတော့တိုက်နေတယ်။ဆိုတော့ TNL ရလည်းအစကတည်းကဒီဟာကိုတိုက်ချင်နေတာတကယ်ကဲပါပဲ။တစ်ဖက်မှာစစ်ကောင်စီကလည်းပဲတရုတ်ကတိုက်တွန်းလို့ဆိုတာနယ်စပ်ကုန်သွယ်ရေးကိုဖွင့်ပေးရတယ်လို့ရတယ်။အဲ့ဒီနယ်စပ်ကုန်သွယ်ကသူထိန်းချုပ်နိုင်တဲ့အဝမရှိတော့ဘူးခါမှာ။အဲ့ဆိုတော့ဒါကိုလည်းမကျေနပ်ဘူး။မကျေနပ်ပဲအပြင်အဲ့မှာ TNL နဲ့ PDF တွေပေါင်းပြီးတော့သူ့ကိုဆက်တိုက်ရမှာကိုလည်းသူစိုးရင်တော့ကျူတင်ပြီးတော့ကာကွယ်တဲ့နေသူကဘုံကျဲတာတိုက်ခိုက်တယ်ရှိတော့ TNL နေပြီးမှလှုပ်လာ TNL ကပြောမှာပေါ့တကယ်ကိုကြည်သူတို့ကစပြီးဖောက်တာခင်ဗျားတို့သူတို့မဟန်တာနဲ့ကျွန်တော်လည်းပြန်ကာကွယ်မဆွေးပြန်တိုက်လာတာဖြစ်ပါတယ်အဲ့ဒါတဖြည်းဖြည်းဖြည်းနေတွေသိမ့်လာတယ်ဆိုပြီးတော့ပြောပါတယ်တကယ်တော့ညီညာရေးသဘောတူညီမှုမရဘဲနဲ့အပြစ်ခတ်ရဆဲဆိုတော့ဘယ်တော့မှဒါရှိတည်မြဲနိုင်မယ့်ကိစ္စမဟုတ်ဘူးလို့ထင်ပါတယ်ဒါကျွန်တော်တို့အန်အော်ကြလည်းမဟုတ်ပါဘူးလူတိုင်းဟာကျူတင်တွက်ဆထားတဲ့အတိုင်းပြန်ဖြစ်လာတာပဲလို့ပြောမှာဖြစ်ပါတယ်ကောင်လေ
ဟုတ်ကဲ့ပါဆိုတော့ဒီနေ့မှဒီတရုတ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်တရုတ်ကအခုဒီအဖြစ်ခက်ရဆဲကိုသူကဆော့ဆော့ဦးကျော်စံသာပြောသလိုပေါ့နော်သူကဖိအားပေးပြီးလုပ်ခဲ့တာရှိတယ်ဆိုတော့ဒီနေ့မှတရုတ်ရဲ့အခန်းကဏ္ဍနဲ့ပြောမယ်ဆိုရင်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်တိုက်ပွဲတွေပြန်ဖြစ်နေတဲ့အချိန်မှာပဲသမရဟောင်းဦးသိန်းစိန်တရုတ်ပြည်ကိုသွားပါတယ်ဆိုတော့ဒါရဲ့နောက်ကွယ်မှာလည်းဒီတိုက်ပွဲတွေဖြစ်နေတဲ့လက်ရှိပြည်ကတည်းကတရုတ်ကဟိုတစုံတရာဟိုဦးသိန်းစိန်ခန့်ခန္ဓာကိုထည့်သွင်းခြင်းမို့ရရဲဆိုတော့ခံမှန်းချက်တွေလည်းရှိပါတယ်ဆိုတော့ဒါဒီပုံမှာဦးကျော်စံသာအမြင်ဘယ်လိုရှိလဲ
လုံးဝမှန်ပါတယ်တရုတ်ကဦးသိန်းစိန်ကိုဖိတ်တာအကြောင်းပြချက်ကတော့စိတ်လှတာပေါ့လေတကယ်တော့ဦးသိန်းစိန်ကဘာပဲပြောပြောရွေးကောက်ခံခဲ့ရတဲ့ခေါင်းဆောင်ဖြစ်တယ်နောက်ပြီးဦးသိန်းစိန်နဲ့အတူဟိုတုန်းကဝန်ကြီးဦးနူရရဲ့သမီးဒေါ်သန်းသန်းနူလည်းပါတယ်ဆိုတော့ဦးနူရလက်ထက်ကလုပ်ခဲ့တဲ့ငင်းညာဆိုတော့စင်တွဲနေထိုင်ရေးမူငါးချက်အတွက်သူတို့အခမ်းအနားလုပ်တဲ့နေရာမှာဖိတ်တာဖြစ်ပါတယ်နောက်ဦးသိန်းစိန်ကိုဖိတ်တဲ့ကိစ္စကပို့ပြီးတော့လေးနေတာကလက်ရှိစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မြို့မြောင်းနိုင်ကိုအစိမ့်မှမပြုတ်ဘူးဆိုတဲ့သဘောပါပဲအစတုန်းကသူတို့လည်းပဲစစ်ကောင်စီကအာဏာသိမ်းလိုက်ကြတာသူတို့ NLD အစိုးရနဲ့ဆက်ဆံရေးပြည်လည်နေလို့သိမ်းတော့တရုတ်ကလည်းမလွှဲသာလို့သာခေါင်းနှိပ်ခဲ့ရတာတရုတ်ကလည်းတော့သူဆက်ဆံရမယ်ဆိုတဲ့သဘောရှိလို့သာခေါင်းနှိပ်ခဲ့ရတာလို့သူကပြောရပါတယ်သို့တော်လည်းပဲအဲ့ဒီနိုင်ငံတော်အကြီးအကဲအဖြစ်နဲ့ဗိုလ်ချုပ်မြို့မြောင်းနိုင်ကိုဘယ်တော့မှအစိမ့်မှမပြုတ်ခဲ့သလိုအခုခဏနာမှာလဲသူ့ကိုမဖိတ်ပဲနဲ့သမ္မတဦးသိန်းစိန်ကိုဖိတ်တယ်ဆိုတော့သမ္မတဦးသိန်းစိန်နဲ့သူတို့ဟာနိုင်ငံရေးဝန်ကြီးဝန်ကြီးနဲ့ဆွေးနွေးတယ် ူးစင်းစင်းနေတဲ့နေရာမှာလာပြီးဆွေးနွေးရလို့သတင်းထွက်ပါတယ်အဲ့ဒီထဲမှာသူတို့ဆွေးနွေးရတာမြန်မာနိုင်ငံကြီးလည်းဆွေးနွေးရလို့ပြောပါတယ်ဒါစိတ်ပြီးတော့လင်းနေတယ်ဆိုတော့ပထမတစ်ခုကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုတရုတ်ကဘယ်လိုမှအဖို့ဝင်ကြနိုင်မှာမဟုတ်ပါဘူးဆိုတော့လူတွေသုံးသပ်ကြတာကလည်းဒီဘုံကြောင့်ကြီးမြောင်းနိုင်နေရာမှာအပြောင်းလဲလှုပ်ဆွေးခြင်းတဲ့သဘောတရုတ်မှာရှိနေလို့ထင်ကြတယ်တရုတ်ကစစ်ကောင်စီကိုလုံးဝပုံအော်ထောက်ခံလို့လည်းပဲမဖြစ်နိုင်တော့တဲ့အခြေပုံအော်ပြီးတော့ပေးလို့တဲ့စစ်ကောင်စီကပြန်သိမ့်နေတဲ့အခြေအနေလူလူလက်ခံနေတဲ့အခြေအနေလည်းမဖြစ်တော့ဘူးဒါဖြင့်သူ့ကိုဆက်ထားရင်လည်းပဲတည်ဝင်ဆက်ဆံလို့မရနိုင်တဲ့အခြေအနေဖြစ်လာမယ်ဆိုတော့အကောင်းဆုံးနည်းကတော့ဥပဒေကတဆင့်သူတို့ပြောပါလိမ့်မယ်စစ်ကောင်စီကိုပြန်လဲဖွဲ့စည်းဖို့ဒီနေ့အဖြစ်ပြောရင်ခေါင်းဆောင်အပြောင်းလဲလုပ်ဖို့ပေါ့လေအဲ့ဒီသဘောမျိုးနဲ့ညှိနှိုင်းတယ်လို့သုံးသပ်သူတွေကထွက်ကြပါတယ်တကယ်လည်းဖြစ်နိုင်တယ်လို့ထင်တယ်ကျွန်တော်လည်းပဲ။ဘာကြောင့်လဲဆိုတော့အခုသူတို့တရုတ်ကသိဘေးကျန်းနေကြအခြေအနေဖြစ်နေတယ်ကြောင့်စစ်တူရမလားနောက်ဆက်ဆူရမလားဆိုတော့မသိဘူးဆိုတော့အကောင်းဆုံးနည်းဟာသူတို့ဟာပြောင်းလဲလုပ်နိုင်ရင်စစ်ကောင်စီကိုပဲဆက်ထားမှာပဲသူတို့စစ်ကောင်စီမထားရင်လည်းပဲတခြားလူစားထိုးမဲ့နေရာလည်းမရှိဘူးဘယ်သူ့ကိုအစားထိုးပြီးတော့တရုတ်ကဆက်ဆံမလဲမြန်မာနိုင်ငံသူရဲ့အကျိုးစီးပွားတွေတလောက်ရှိတာ NUG ကိုစစ်ကောင်စီနေရာမှာနိုင်ငံကိုပူဇော်ပြတဲ့အစိုးရဖြစ်နေအသိမှတ်ပြုဆက်ဆံလဲမဖြစ်သေးဘူးဆိုတော့အဲ့ဒီဘဝမျိုးဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စမှာအလိုအပြောင်းလဲလုပ်ဖို့ဒီနိုင်ငံကဖြစ်လိမ့်မယ်လို့လူတွေကတွက်ကြပါဆရာ
။ဟုတ်ကဲ့။ဆိုတော့ဒီတရုတ်ကဂျာဝင်ညှိပေးတဲ့အပြစ်ခတ်ရဆေးရီကလည်း9လလောက်ပဲခံသွားတာပေါ့နော်။အဲတော့ဒီခုကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေကြောပြန်ပြန်ဖြစ်တယ်။တစ်ချိန်တည်းမှာပဲဒီမြောက်ပိုင်းမှာမိသုံးပွဲတွေအေးအေးကလည်းဟိုရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်။နေမြေတော်တော်များကိုလည်းသိမ်းနိုင်တယ်။တစ်ချိန်တည်းမှာပဲချင်းပြည်နယ်မှာဆိုလဲ KI ရဲ့နေမြေတော်တော်များကိုသိမ်းနိုင်တဲ့အနေအထားမျိုးတွေရှိနေဆိုလက်ရှိဒီစီးရေးနိုင်ငံရေးအခြေအနေတွေကဟိုဘလို့အလားအလာတွေထွက်လာနိုင်မယ်လို့မြင်အောင်ကြိုးစားတာတုံ့တက်လေ
အခုတန်ငယ်ရေးအခြေအနေကတော့စစ်ကောင်စီဘက်ကကြည့်မယ်ဆိုရင်တော့စစ်ကောင်စီဒီခုနကောင်လူမျိုးပြောတဲ့နယ်မြေအများအပြားကိုတော်လှန်ရေးအင်အားစုတွေတိုင်းရင်းသားအင်အားစုတွေကသိမ့်ပိုက်ထားတာဖြစ်တော့သူတို့ပြန်လဲသိမ့်ပိုက်နိုင်တဲ့အခြေအနေတော့မရှိတော့ဘူးသူတို့ဟာတုံ့တက်သူတွေကလည်းပဲစစ်ကောင်စီဟာစီးအဖြစ်လုံးလုံးရှုံနေရင်ရှုံနေမဟုတ်ရင်သူတို့အတွင်းမှာပြိုကွဲနိုင်တဲ့အခြေအနေဖြစ်လာနိုင်တယ်ဆိုပြီးတော့တုံ့တက်ကြပါတယ်ဆိုတော့ပြောရဲမှာချင်းမှာလည်းပဲဒီနေ့တင်းလာနေမနဲ့မှာပဲမတူပီကိုချင်း brotherhood ညီနောင်အဖွဲ့ရာစိတ်နဲ့ဆူရသတင်းထွက်လာရဲ့ခုနရခိုင်ဘက်မှာလည်းပဲတော်တော်ကိုပြင်းပြင်းထန်ထန်ဖြစ်နေပြီတောင်ပိုင်းအစီသူတို့အသိသူတို့ဆက်သိမ်းကြမှာပဲလာတူဆိုပဲ TNL ဆိုမိုးကုတ်တောင်ရောက်နေပြီမိုးတော်ကအဲ့ဗါလဲမေ
းပ
ေါ်တဲ့ပြည်မန်လေးမှာတော့ PDF နဲ့စကောင်စီရမှာဒီပခါဖြစ်တဲ့ဆူဒီနေ့ပဲသတင်းတွေထွက်လာဆိုတော့တော်တော်လေးအချိန်နဲ့ဆူနေပြီဖြစ်ပါတယ်ဆိုတော့စကောင်စီဟာဒီပုံစံတိုင်းအပြောင်းလဲမလုပ်ဖဲဆက်လက်ရလောလုံးဝမဖြစ်တော့တဲ့အခြေအနေလို့သုံးသပ်ကြပါတယ်ပြန်နိုင်လာဖို့ဆိုတော့အဝေးကြီးပေါ့
ဟုတ်ကဲ့ဆိုတော့အခုလောလောလတ်လတ်ကတော့ဒီနိုင်ငံရေးရစစ်တပ်ကလည်းဟိုဟိုကလည်းရေးမလာသလိုဒီဟိုစစ်ပက်ရေးရမှာဆိုလို့ရှိရင်တော့အရေးနိုင်လာတာမျိုးတွေတွေ့ရတယ်ပေါ့နော်ဒီလိုအခြေအနေမျိုးမှာဟိုချက်ချင်းလည်းငင်အပြောင်းလဲရလက်တလောမဖြစ်နိုင်သေးရင်တော့မှာပဲပေါ့နော်အခြေအနေတိုင်းတာတွေရရှိအောင်မှာဆိုတော့ဒီကြားမှာခါးစည်းခံရတဲ့ပြည်သူလူထုရဲ့အခြေအနေရောဟိုဘလောက်တိကြကြခံနိုင်မှာအခုဆိုရင်ပဲဟိုဟိုနိုင်ငံထဲမှာစံပြက်တယ်ဟိုစားကုန်ပြက်တယ်ဆိုတဲ့ဟာမျိုးတွေကိုယ်စင်းလုံးကြီးရဲဆိုတဲ့ပြဿနာမျိုးတွေကြုံနေရပြီဆိုတော့ပြည်သူလူထုဘက်ကကြည့်ပြန်ဆိုရင်ရောဘလောက်ကြကြတောင့်ခံနိုင်မှာအခြေအနေမျိုးရှိလဲ
အဲ့ဒါဝန်ထဲစရာအကောင်းဆုံးပါပဲပြည်ပခါဖြစ်တဲ့စစ်ပွဲဖြစ်တဲ့ဆိုရင်ဒါအများဆုံးပြီးသွားရင်အကောင်းဆုံးပေါ့လေအဲ့လိုမဟုတ်ဘဲစစ်ပွဲတိုက်ပွဲတွေတာရှည်လာလေပြည်သူလူထုကဒုက္ခရောက်နေပါပဲကောင်းနေကောင်းနေဘုရားပြောသလိုပဲစီးပွားရေးအခြေအနေတွေကြက်တဲ့ရန်ကုန်မန္တလေးနေပြည်တော်လောက်ကတော့ဘာပဲပြောပြောသူတို့မှာတနည်းအားဖြင့်စဉ်းစားမှုတွေရှိနေသေးတယ်ဆိုစီးပွားရေးအသိအဖက်ဖက်ချွတ်ချုံကြလိုက်သူတို့ကလည်းကုန်စည်နှုန်းမြင့်တက်တာတွေအဆက်အသွယ်ပြတ်တောက်တာတွေအများကြီးဒါမှမဟုတ်သူတို့ကြံ့ကြံ့ခံတချို့သုံးသပ်ကြတယ်မြန်မာနိုင်ငံစီးပွားရေးဟာနှစ်ခုပေါ့လေဒီတည်ဝင်စီးပွားရေးထက်တရားမဝင်စီးပွားရေးကစင်နာလှုပ်ရှားနေရတဲ့အများကြီးဆိုတော့အဲ့ဒီစီးပွားရေးလုပ်ငန်းတွေရောမျိုးပြဒေသတွေမှာလည်းလက်ပတ်မှုတွေကတော့ရှိတယ်။
နည်းနည်းကြားက
န်တာ။အဲကြားကန်တယ်။အဲ့ဒါနဲ့လူတွေကပတ်စံတတ်နိုင်လူတွေကစတင်တတ်နိုင်။ဒါပေမဲ့နယ်မြို့တွေမှာလူတွေနေလို့တော့မရတော့ဘူး။အကုန်လုံးထွက်ပြေးကြရတယ်။ရန်ကုန်ထွက်ပြေးရခိုင်မှာဆိုလဲလူတော်တော်များများအကုန်လုံးထွက်ပြေးရတယ်။မပြေးနိုင်တဲ့လူကတော်ရွာတွေမှာဖြစ်သလိုငတ်ပြတ်ငတ်ထက်ပြတ်ထက်နဲ့နေနေရတဲ့အခြေအနေဖြစ်ပါတယ်။ဆိုတော့ဒီအခြေအနေကသိဝန်ထဲစရာကောင်းတဲ့အခြေအနေပါပဲ။ပြည်သူကဆက်ပြီးတော့ခါစီခံမှဖြစ်တယ်။အဓိကအဖြစ်အဲ့ပြည်သူလူထုကိုအဓိကထားပြီးတော့စဉ်းစားမှဖြစ်တယ်ဒီနိုင်ငံရေးမှာ ီဒီမိုကရေစီရေးပိုင်းဆိုတာကတော့အဲ့တော့ဒီအလံဝေးတဲ့လောလောဆယ်မှာပြည်သူလူထုငတ်ပြတ်ဒုက္ခရောက်နေတာကိုပထမဆုံးဘယ်လိုကတည်ညမလဲနိုင်ငံတကာအတိုင်းအတိုင်းကလည်းပဲအခုပြောနေကြတယ်ဒီမြန်မာနိုင်ငံပြည်သားပြည်လဲရေးဟာရေးကြီးရမှာပြည်လဲရေးမှာပြည်သူလူထုရဲ့ဒုက္ခပြည်လဲဖို့ကိုအဓိကထားပြီးစဉ်းစားသင့်တယ်လို့ထင်တယ်နှစ်ဖက်လုံးကလည်းပဲကိုယ့်ပြည်သူတွေအတွက်ချင်းချင်းရမယ်ဆိုပြီးတော့စဉ်းစားသင့်တယ်ထင်ပါတယ်အခုကနိုင်ငံတကာကလည်းသူတို့သိပြီးတော့ဘူးနီသိမပေးနိုင်တာလားဘူးရောက်ဘူးနီဖို့အခက်အခဲတွေ့နေတာလားဆိုတော့ဘေးစရာဖြစ်ပါတယ်အဲ့ဒါ
ဟုတ်ကဲ့လက်တော်ကဒီနိုင်ငံကဟိုတခြားဟိုကိုယ်နိုင်ငံမဟုတ်ဘဲနဲ့တခြားပြည်ပမှာလည်းနိုင်ငံကအကြက်တဲရှိနေတာလည်းဟိုဟိုတစုံတရာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအယုံဆိုင်မှုရောတာတွေလည်းရှိနေတာ哦ဆိုတော့ဒီနေရာမှာနောက်ဆုံးတစ်ချက်မေးချင်တာဥကျော်စံသာအခုဟုတ်ပြီကျွန်တော်တို့ကဟိုစီဝါရေးလည်းမကောင်းနိုင်ငံရေးချင်နေတဲ့နိုင်ငံရေးကြက်တဲအာဏာသိမ်းပြီးနောက်ပိုင်းကလေးကတော်တော်ပြဿနာတက်နေတယ်အခုစီရေးရတဲ့ဒတိုင်းပြည်လုံးမှာနေရာတိုင်းလိုလိုတိုက်ပွဲတွေဖြစ်နေကြတယ်ဆိုတော့ဟိုဖက်ဖက်ကအခြေမလာတဲ့အခြေအနေမျိုးပေါ့ဆိုတော့မြန်မာနိုင်ငံရှေ့လားလာရောမြေဟိုကိုမျောမှန်းနိုင်လောက်တဲ့အတိုင်းတာမှာဘလောက်ထိဟိုအလားလာကောင်းနေမြုံမှန်းမိလေဟုတ်ကျေနော
်လောလောဆယ်မြုံမှန်းနိုင်တဲ့အခြေအနေကတော့လာလာကောင်းဆိုတာကစစ်ကောင်စီအင်အားချင်းနဲ့လာပြီးတော့တော်လိုင်းအင်အားစုတွေတိုင်းသားအင်အားစုတွေဘက်ကအင်အားတာလာတယ်ဆိုတော့ဒီဟာကိုကြည့်ရင်ဒါဖက်ကတော့ကောင်းတယ်ဆိုတော့ထင်ရတာပေါ့လေအနာချင်းစနစ်စစ်အနာချင်းစနစ်တန်ကလွတ်ကင်းတော့မယ်လို့လူတွေပြောလင်းကြတယ်ဒါတပိုင်းပေါ့လေဒါလည်းပဲလုံးဝအကောင်းကြီးတော့မဟုတ်ပါဘူးဖြစ်လာနိုင်တဲ့ scenario ကတော့အဲ့ဒီထင်းချင်းတွေကရောညီညွတ်ကြရတာဆိုလည်းပဲမေ့စရာဖြစ်တယ်ဆိုတော့အဲ့ဒီဟာစစ်ကောင်စီပြိုလဲသွားတယ်ပြတ်သွန်းသွားတယ်အစားထွက်တစ်ခုဖြစ်တဲ့ဆိုတော့အဲ့ဒီမြန်မာပြည်သူလူထုကအခုများသောဖြင့်ဒီမိုကရေစီရေးဖက်ဒရယ်ရေးဘာညာပြောနေရတယ်အဲ့လောက်ကြီးကတော့ဖြစ်လာပါတော့အများကြီးညှိနှိုင်းရအောင်မှာဖြစ်ပါတယ်အဓိကအရေးဆိုပြည်သူလူထုရဲ့ဒုက္ခကိုဖြေရှင်းနိုင်ဖို့ပါပဲဆိုတော့နိုင်ငံတကာသောကပြောခဲ့တဲ့အတိုင်းပဲနိုင်ငံတကာအကူအညီကိုလည်းပဲအဓိကဒါကိုဥစားပြီးစဉ်းစားသင့်ပါတယ်အခုလောလောဆယ်ဖြစ်နေတာကတော့နိုင်ငံတကာကလည်းပြေးမယ်ဆိုရင်ပထမဆုံးလူကစစ်ကောင်စီကတစင်ပြေးရမယ်ဘယ်သူမှမပေးကြညဘူးအယုံကြည်လည်းမရှိကြဘူးစစ်ကောင်စီကတော့အဲ့ဒီသူတို့သွားဖို့လာဖို့ကလည်းအခက်အခဲရှိတယ်အဲ့ဒီမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီအောင်ပြည်သူလူထုရဲ့ဒုက္ခပိုပြီးတော့ဖြစ်နေဆိုတော့ကျွန်တော်ကပြည်သူလူထုသက်သာနိုင်တဲ့အခြေအနေအများဆုံးဖြစ်ပါစေတိုက်ပွဲပုံမှန်အခြေအနေရောက်တော့တိုက်ပွဲပြီးသွားတော့မှပြန်လဲထူထောင်ရစိတ်အချိန်ကြောင်းမှဖြစ်ပါတယ်ဆိုတော့လူလူကသိပြီးတော့ငပြတ်စုပြတ်ဆက်နေရပြီနဲမှာပေါ့အဲ့တချို့ရန်ကုန်မှာစားသောက်နေရတာတော့ကိုကြည့်ပြီးတော့အချိန်နေကောင်းတယ်လို့တော့တွက်လို့မရဘူးပေါ့လေအဲ့ဒါကတော့ဒါပေမဲ့အများစုကအဲ့လိုဒုက္ခရောက်နေတယ်ဆိုတော့အဲ့ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုရေးဆိုတာခက်လန်းလန်းခက်ဝေးဝေးမှသာမြန်မာဖြစ်ပါတယ်သို့တော်လည်းပဲလောလောဆယ်ပြည်သူတွေအတွက်ထပ်ပေါက်အသက်ရှင်ဖို့ရရှိဖို့အရေးကြီးပါတယ် NLD လက်ထက်တုန်းကလည်းပဲဒီမိုကရေစီဥတီရဲ့တမမရောက်ခဲ့ဘူးဆိုပြီးပြောရပါတယ်စစ်ကောင်စီက2008ဖွဲ့စည်းပုံရစစ်တပ်ကြီးစိုးတဲ့နေရာမှာဖိနှိပ်ချုပ်ချိန်မှုအောင်မှလမ်းမှားပြီးတော့တိတ်မရွေးခဲ့ဘူးလို့ပြောပါတယ်ဆိုတော့အခုဖြစ်လာရင်တော့အဲ့ဒီအခြေအနေမျိုးတွေနဲ့လုံမြောက်ပြီးတော့ပြည်သူလူထုလည်းပဲသက်သာဆက်ရှုပြီးတော့လမ်းပွင့်နိုင်တဲ့အခြေအနေဖြစ်ဖို့ပဲမျှော်လင့်ရပါတယ်ဖြစ်မဖြစ်ကတော့ကျွန်တော်စောင့်ကြည့်အောင်ပါဟုတ
်ကဲ့ကျေးဇူးတင်ပါတယ်ဦးကျော်ဆောင်က
ရပါတယ
်
ဒါကတော့ရှမ်းမြောက်ဒုတိယလှိုင်းအလားလားဆိုတဲ့ခေါင်းစဉ်နဲ့ဥအောင်လွင်ဦးနဲ့ဥကျော်စံသားတို့ဆွေးနွေးတင်ဆက်ထားတဲ့အက်ဒီတာနဲ့ဆွေးနွေးခဲ့ပါရှင်အခုဆက်ပြီးတော့ generation Z ကိုအလှည့်ပေးကြပါတယ်လူငယ်တွေရဲ့အနာဂတ်မှာဆက်ပြီးတော့လှုပ်ဆောင်ရမယ့်အရာတွေအများကြီးရှိနေသေးတဲ့အတွက်အခက်အခဲအကြက်တဲတွေနဲ့ကြုံတဲ့အခါမှာအားမငယ်ဘဲနဲ့ဆက်ပြီးတော့စူးစမ်းကြပါလို့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေနိုင်ငံတကာပညာတော်တင်စုတွေနှစ်ကြိမ်တိုင်တိုင်ရခဲ့တဲ့ကရင်လူငယ်လေးယူချင်းစိန်ကပြောပါတယ်ဒီလိုမျိုးအထောက်ထားမဲ့ဒုက္ခသည်ဘဝကနေကမ္ဘာထိပ်တန်းနိုင်ငံနှစ်ခုကပညာတော်တင်စုရခဲ့တဲ့ကရင်လူငယ်လေးသူဘလောက်ကြိုးစားခဲ့ရသလဲဒုက္ခသည်စခန်းကလူတွေကိုရောသူဘလိုများအကူအညီပေးနေသလဲဆိုတာကိုမက်ခင်လေးစကားပြောထားပါဗျ
Hello အားလုံးပဲမင်္ဂလာပါနော် Generation Z ဆိုတဲ့စီစဉ်လေးကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်လေးမှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေပြီးတော့နိုင်ငံတကာပညာတော်တင်စုတွေရအောင်ကြိုးစားတည်ဆောက်ခဲ့တဲ့လူငယ်လေးတယောက်ကြောင့်လည်းမိတ်ဆက်ပေးခြင်းပါတယ
်အားလုံးပဲမင်္ဂလာပါကျွန်တော်နာမည်ယူဂျီနိုခေါ်ပါတယ်ကျွန်တော်ဒီ Maastricht University လို့ခေါ်ရဲအဲတက္ကသိုလ်မှာပေါ့နော်ဆက်ပြီးဆိုင်ကမှရှိရဲတက္ကသိုလ်မှာကျွန်တော် Master Globalization and Development Studies အာ Internet ကျွန်တော်ကျောင်းပြီးသွားပါပြီဒီကတော့ကျွန်တော်ရဲ့ကျောင်းအောက်က ဖြစ်ပါတယ်။
ကဲတော့လေယူချင်းကရန်ကုန်အင်းစိန်မှာအသက်13နှစ်ထိနေခဲ့မှုလေဒါပေမဲ့2000ခွေရောင်ဒေါ်လာဖြစ်တဲ့အချိန်မှာပဲ KNU ရှိတဲ့နေရာကိုမြန်မာစစ်တပ်ကထိုးစစ်တွေဆင်တယ်အဲ့ခါကျတော့ဒီကရင်လူမျိုးဖြစ်တဲ့ယူချင်းတို့ရဲ့မိသားစုဝင်တွေကတယောက်ကနေပြီးတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မီဒီယာတွေမှာဝင်ရောက်ပြောဆိုတာမျိုးတွေဖြစ်လာတယ်အဲ့တော့သူတို့တမိသားစုလုံးရန်ကုန်မှာဘလို့မှနေလို့မရတဲ့အဆုံးမှာထိုင်းမြန်မာနေဆက်ဒုက္ခသည်စခန်းကိုထွက်ပြေးဖို့အတွက်သူတို့ပြင်ဆင်လာရအောင်အဲ့ဒီမှာယူချင်းကဘာတွေးမိလဲဆိုတဲ့ခါကျတော့ဒါကရင်တပုံတွေရှိတဲ့နေရာလေငါတို့ကဘာလို့သွားရမှာလဲဆိုပြီးသူကတွေးမိတယ်တ
ဲ့ငယ်တော့ကသင်ခဲ့တဲ့ဟာပေါ့နော်အဒီဒီမြန်မာနဲ့ထိုင်းတမိုင်းဆိုလာမသိဘူးစာအုပ်အစိမ့်အောင်လေး US ဂျင်းထုတဲ့စာအုပ်ပေါ့နော်အဲ့ဒီစာအုပ်မှာဆိုလို့ရှိရင်ဒီထိုင်းမကောင်းကြောင်းနေပြောရဲပြီးတော့ KNU မကောင်းကြောင်းနေပြောရဲတပုံကောင်းဆောင်ပုံများဆိုပြီးပြောရဲပေါ့နော်ဆိုတော့အဲ့ဒီက information တွေကြောင့်မလို့ဟိုကျွန်တော်ကအဲ့လိုပေါ့နော်ဟိုတပုံဆိုပြီးတော့ထင်တာ
ကရင်လူမျိုးကိုယ်တိုင်က KNU ကိုကရင်တပုံလို့သတ်မှတ်ထားတဲ့ပညာရေးစနစ်ကနေပြီးတော့နေဆက်တီတောင်ရောက်သွားတဲ့အချိန်မှာသူတို့စင်ခေါ်မှုတွေကတော့အများကြီးပဲလေ
ဟိုမြန်မာပြည်လူမျိုးအခန်းတော်ဘယ်ကောင်းမလဲပေါ့နော်ဟို warden တို့တခါလေးကြလို့ရှင်ဝါနဲ့သားနဲ့ပေါင်းထားတော့တခါလုံးနဲ့တခါပြားရဲဆိုတော့ဖိနာရီပါရီတော့ရှိရပေါ့
သူကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကိုရောက်သွားတဲ့အချိန်မှာစေကျော်တဲ့လူငယ်လေးမလားအဲ့ခါကျတော့သူ့ရဲ့စိတ်ထဲမှာ sexual orientation ကလည်းဖြစ်လာပြီဖြစ်လာတဲ့ခါကျတော့ဒိန်းဒူးချင်းပို့ပြီးတော့ချစ်ခင်ဆုံးမှတ်တယ
်။ခရီးအန်တိုင်းဝိုင်းနဲ့ကြီးလာတဲ့အခါကျတော့လိန်တူချင်းစစ်တာဆိုတာကဟိုအပြစ်ကြီးတယ်နော်။ဟိုငရဲမှာထာဝရလောင်ကျွမ်းရမယ်ဆိုရဲဟာမျိုးတွေတင်လာတဲ့အခါကျတော့ကျွန်တော်နော် mental illness ဖြစ်နေပြီလားဆိုပြီးတော့ကျွန်တော်အဲ့လိုမျိုးခံစားရတယ်ကွာ။ဘာလို့လဲဆိုတော့ဟိုစိတ်ကစားတာဘာတွေဖြစ်လာလဲဆိုလို့ရှိရင်အဲ့ဒီအပိုင်းကိုကျွန်တော်လုံးဝပိတ်ထားပြီးတော့အာကျွန်တော် violin သင်တယ် being volunteer လုပ်တယ်အဲကင်မရာကရင် current student network group ပေါ့နော်အဲဒီမှာ volunteer လုပ်တယ်ကျွန်တော်ဟိုတိုးတက်ရတိုးတက်ကြောင်းပဲလုပ်ခဲ့ဘုံမူရေးစီဝါတွေကရှိတယ်ဒါပေမဲ့အဲ့ဒီနောက်မလိုက်ပဲနဲ့ကျွန်တော်ဖတာကျွန်တော်ဒီတောင်ပေါ်တက်ပြီးတော့ violin တီးခဲ့တာမျိုးတွေလုပ်ခဲ့တယ
်လူတိုင်းကလေဘဝမှာအခွင့်အလမ်းကောင်းတစ်ခုတော့ရတတ်ကြတာပဲ
မှာပေါ့နော် ACU ဆိုရဲ Australian Catholic University ဆိုရဲအကြောင်းကonline diploma သင်ပေးတာရှိတယ်liberal studies diploma ပေါ့နော် online သူတို့ပေးရဲကျွန်တော်နှစ်ခါလျှောက်တယ်ပြန်ထွားရတဲ့အခါကျဒုတိယနှစ်မှာကျွန်တော်ပါသွားတယ
်ဒီ diploma ကပဲယူချင်းဘွားအလှည့်ပြောင်းအများကြီးဖြစ်သွားခဲ့တယ်လေသူရဲ့အိမ်မက်တစ်ခုဖြစ်တယ် bachelor degree ကိုရဖို့အတွက်သူဟောင်ကောင်ကနေပြီးတော့ပညာတော်သင်ဆုရခဲ့တယ်ကျောင်းပြီးတာနဲ့တကယ်နဲ့တည်းယူချင်းကလေမြန်မာပြည်ချက်ချင်းပြန်လာတယ်ပြန်လာပြီးတော့သူလိုပဲဒုက္ခရောက်တဲ့ဒုက္ခသည်တွေအတွက်သူကူညီပေးမယ်ဆိုတဲ့စိတ်နဲ့ UN အဖွဲ့အစည်းတစ်ခုမှာဝင်ခဲ့တယ်ဒုက္ခသည်ရေးဆောင်ရပြီးတဲ့အဖွဲ့အစည်းတွေနဲ့သူကချိတ်ဆက်ပြီးတော့အလုပ်လုပ်ခဲ့တယ်အဲ့လိုလုပ်နေတဲ့အချိန်မှာပဲမထင်မှတ်တဲ့အလှည့်ပြောင်းတစ်ခုကိုကြုံတွေ့ခဲ့ရတယ်ဒါနဲ့သူတယောက်တည်းမဟုတ်ပါဘူးတနိုင်ငံလုံးကျင်းနေတာ
အဲ့ဒီနေ့ကကျွန်တော်လုံးဝမမေ့ရတဲ့နေ့ပေါ့နော်ဘဝမှာဒါပထမဦးဆုံးပဲ like အဖွာတို့နော်အတော်တို့ပြောခဲ့တဲ့ story ပဲကြားဘူးတာဒါကတော့ကိုယ်တိုင်ခံစားလိုက်ရတဲ့ခံစားချက်ပေါ့နော
်ကျင်းရလေဒီလက်နက်ကင်ဖွဲ့ရင်းနဲ့ချိတ်ဆက်ပြီးတော့အစင်ခံစားရေးရတဲ့အလုပ်ကိုသူလုပ်နေရဆိုတဲ့အခါကျတော့သူတို့ရန်ကုန်မြို့ကြီးကမလုံခြုံတော့အဲ့တော့နောက်ဆုံးမှာတော့သူကလည်းဒုတိယအကြိမ်ဒီထိုင်းမြန်မာနယ်စပ်ကိုထွက်သွားရဖို့အကြောင်းကြီးကဖန်လာကြတာပေါ့အဲ့ဒီမှာလည်းသူဒုက္ခသည်တွေအတွက်အကူအညီပေးတဲ့အလုပ်တွေကိုသူလုပ်ခဲ့တယ်ဒါပေမဲ့လည်းသူအခက်အခဲတွေအများကြီးကြုံခဲ့ရတယ်အမြင်ပြမှုတွေနဲ့ကြုံလာတဲ့အခါမှာယူချင်းကပညာရေးကိုပဲထပ်ပြီးတော့ထွက်ပေါက်ပြင်းနဲ့ရွေးလိုက်တယ်နယ်ဇာလန်အကြောင်းကိုသူလှမ်းပြီးရှောက်လိုက်တယ်ရှောက်လိုက်တဲ့အခါမှာ2022ခုနှစ်မှာဝေလုံပညာပွဲကိုတက်ရောက်ခွင့်ရခဲ့တယ်ဒီလိုမျိုးကိုအတွက်ရောနိုင်ငံအတွက်ပါအောင်မြင်အောင်ကြိုးစားခဲ့တဲ့ယူချင်းစင်ကသူ့လိုပဲကြံခဲ့တဲ့ဒုက္ခသည်စခန်းကလူငယ်လေးတွေအတွက်ရောမြန်မာပြည်မှာရှိနေတဲ့လူငယ်လေးတွေအတွက်ရောအားပေးစကားပြောထားသည်တယ်
အားမငယ်ပါနဲ့စိတ်တမကြပါနဲ့ကျွန်တော်လှုပ်ရှားရအများကြီးရှိပါသေးရဲ့ကိုတော့ကိုထွဲမှာတကားရအများကြီးရှိပါတယ်လိုက်ဖွင့်မှာကိုထွင်းထားတဲ့တော့နဲ့ဒီတကားနဲ့ပွင့်သွားရဆိုရှင်ကိုအတွက်လမ်းကြောင်းကတော့အများကြီးပွင့်သွားပါလိမ့်မယ
်ရှေ့တစ်ပတ်ဒီမှာလည်းလူငယ်တွေအကျိုးရှိစီမဲ့အစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်အဲဒါကြောင့်မို့လို့ generation Z အစီအစဉ်ကိုစောင့်မျှကြည့်ရှုဖို့မမေ့နဲ့နော်
မက်ခင်လေးရဲ့ generation Z အစီအစဉ်ကိုထပ်ပြီးတော့ပြန်ပြီးထုတ်လင်းပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အားကစားကဏ္ဍကိုတင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံ၃နိုင်ငံပူးတွဲအင်ရှင်ဖြစ်နေကျင်းပါမယ်။2026ကမ္ဘာဖလားဘောလုံးပွဲရဲ့ final ကိုတော့ New York နဲ့ New Jersey မှာကစားကြဖို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIBA ကရွေးချယ်လိုက်ပါတယ်။ဒီလိုမျိုးရွေးချယ်လိုက်တဲ့အပေါ်မှာဘောလုံးဝါသနာအိုးတွေရဲ့အမည်ကိုရနိုင်စုစည်းတင်ပြပေးထားပါတယ်။
2026ကမက်လိုက်ဘောလုံးပွဲဖိုင်နယ်ကိုတော့နယူးယောက်နယူးဂျာစီကမက်လိုက်ဘောလုံးကြီးမှာကစားတော့မှာဖြစ်တယ်လို့ကမ္ဘာဘောလုံးဖွဲ့ချုပ်ဖီဖာကကြေညာလိုက်ပါတယ်။အမေရိကန်ကနေဒါမက္ဆီကိုသုံးနိုင်ငံပူးတွဲအရှေ့ဖြစ်ကျင်းပမယ်2026ကမ္ဘာဘောလုံးပွဲစဉ်တွေကျင်းပမယ်နေရာတွေကိုဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာဖေဖော်ဝါရီ၄ရက်နေ့ကကြေညာခဲ့တာပါ။2026ကမ္ဘာဘောလုံးပွဲတွ ဖြစ်ပါတယ်ဖွင့်ပွဲကိုတော့မက္ကဆီကိုနိုင်ငံမက္ကဆီကိုစစ်တီကအက်စက်ကဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်ပြီးတော့မက္ကဆီကိုဟာအခုလိုအမေရိကန်ကနေဒါတို့နဲ့သုံးနိုင်ငံပေါင်းပြီးတော့ကျင်းပခွင့်ရတဲ့အတွက်ကမ္ဘာဖလားကို၃ချိန်မြောက်အရှင်အဖြစ်ကျင်းပခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပါတယ်ဒီအရှင်သုံးနိုင်ငံရဲ့အဖွင့်ပွဲစဉ်တွေကိုတော့Toronto, Mexico City နဲ့ LA မြို့တွေမှာကျင်းပသွားမှာဖြစ်တယ်လို့လဲ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောပါတယ် Quarter Final ပွဲစဉ်တွေကစပြီး Final ထိ America မှာကျင်းပသွားမှာဖြစ်ပြီးတော့ Quarter Final လေးဘက်ကိုတော့ LA, Kansas City, Miami, Boston မြို့တွေမှာကျင်းပသွားမှာဖြစ်ပါတယ် Semi Final နဲ့ပွဲကိုတော့ Dallas နဲ့ Atlanta မြို့တွေမှာကျင်းပသွားမှာဖြစ်ပြီးတော့တတိယနေရာလူပွဲကိုတော့ Miami မှာကျင်းပသွားမှာဖြစ်ပါတယ်ကောဘောလုံးဖွဲ့ချုပ်အနေနဲ့ final ပွဲကျင်းပမဲ့နေရာကိုခက်ခက်ခဲခဲနဲ့နောက်ဆုံးချိန်ထိရွေးခဲ့ရတယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောပါတယ်
။ Yeah, well I'm sure that New York New Jersey are celebrating now and they should celebrate because they obtained the biggest game in the history of football this final in 2026.
New York နဲ့ New Jersey အနေနဲ့အောင်ပွဲခံကြမယ်ဆိုတာသိကြပါတယ်။အောင်ပွဲလည်းခံသင့်ပါတယ်။ဘာကြောင့်လဲဆိုတော့2026ဇူလိုင်လ19ရက်မှာကစားမယ့် final ပွဲဟာကမ္ဘာဘောလုံးသပိုင်းမှာအကြီးမားဆုံးပွဲဖြစ်ပြီးဒါကိုသူတို့ကကျင်းပခွင့်ရလိုက်လို့ပါ။ဒါကနိုင်ငံ48နိုင်ငံအသင်း48သင်းဝင်ကစားမယ့်ပထမဆုံးကမ္ဘာဘောလုံးဖြစ်တာကြောင့်ကြီးကျယ်ခမ်းနားပြီးသပိုင်းဝင်မဲ့ပွဲပါ။ American, Canada နဲ့ Mexico နိုင်ငံတွေကိုလည်းလူတွေတန်းတဲ့ချီလာကြမှာဖြစ်ပြီးနယူးယောက်ဆိုတာကနိုင်ငံပေါင်း200ကျော်ကလူတွေနေထိုင်တဲ့မြို့ကြီးဖြစ်တာကြောင့်ကဘာကြီးတစ်ခုလုံးကိုပေါင်းစည်းပြီးအောင်ပွဲခံကြမှာဖြစ်တဲ့အတွက်ဒါကတကယ်ကိုထူးခြားမှာပါ။ကျန်တဲ့မြို့15မြို့ကလည်းတကယ်ကောင်းပါလေ။ FIFA မှာရှိတဲ့လူတွေအားလုံးအတွက်တော့နောက်ဆုံးအချိန်အထိကိုပဲတကယ်ပဲခက်ခဲရွေးခဲ့ရတာပါ။ကျွန်တော်အနေနဲ့ကြိမ်းတည်ပြောနိုင်တာကတော့နယူးယောက်နယူးဂျာစီမှာကစားမယ့် final ဟာမယုံနိုင်စရာကောင်းလောက်ထူးခြားမှာဖြစ်ပြီး2026ကမ္ဘာဖလားကလည်းတကယ်ကောင်းတဲ့ကမ္ဘာဖလားပွဲဖြစ်မှာပါ။
2026 final ကိုကစားဖို့အတွက် New York New Jersey က MetLife ကွင်းကြီးကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိတယ်လို့ညောင်မှာနေထိုင်တဲ့ဒီမနိုင်ငံကဒီပထမတန်းဘောလုံးသမားဟာကိုကျော်ကြီးကပြောပါတယ
်ဒီရောက်နေတော့ဟိုသဘောကျတာပေါ့ဘာဖြစ်လို့ဆိုတော့ Giant Stadium ဆိုတာဟိုကျွန်တော်ဟို Football American Football ဟိုလုပ်တဲ့နေရာဆိုတော့ကျွန်တော်တွေ့တာကတော့လည်းဂုဏ်ယူတာပေါ့လေဘာဖြစ်လို့ဆိုတော့ဒီမြို့ရွေးရဲဆိုတော့အနောက်ပြောင်းနေတဲ့ New York ကဘာဖြစ်ဖြစ် Number 1 2 3မှာပါတယ်ဆိုတော့လည်းဘာဖြစ်ဖြစ်ဆိုဝန်တော်ပါလေကျွန်တော်အားသိကြုံချလာတို့တော့ကြည့်ကြတာပေါ့ကွာကြည့်ကြတာပေါ့ဆိုတော့ဒီမှာကဟိုဒါတော့အပြင်ဒီကဒီမှာရောက်နေတဲ့ခတိတွေရတယ်ကျွန်တော်ဒီမှာဘလုံးလေးထောင်တာတော့ဒီမှာကြည့်နေတဲ့ကလေးတော့များများရှိပါတယ်ဒါပေမဲ့တို့ကဘလို့ချင်းနဲ့ကြည့်မယ်တော့မသိဘူးပေါ့လေကျွန်တော်တော့ဒီအားသက်သက်တွေကြားတယ်များချင်းတော့ဟိုဒီပါကလေးတွေတော့များကြတာဟိုကြောင်းလာတဲ့ကလေးတွေရောဒီမှာကန်တဲ့လူကြီးတော့များများရှိပါတယ်ဒီမှာလေကမ္ဘာကမင်းကြီးကဆိုတော့တို့ကြည့်ကြမှာပေါ့ကျွန်တော်လည်းပြီမှာ brain new change ဆိုတော့နောက်တစ်ချက်ကအမေရိကန်မှာဘယ်လောက်သာကြာပြီဆိုတော့ဒီရောကိုရွေးတော့တော်တော်များများကြည့်ကြမှာချက်ပါလေ
အမေရိကန်မှာတော့နယူးယောက်နယူးဂျာစီပြင် LA San Francisco Seattle Boston Philadelphia Atlanta Miami Dallas Houston နဲ့ Kansas City စတဲ့မျိုးဆက်တစ်မျိုးမှာကစားသွားမှာဖြစ်ပါတယ်မိတ်ကမှာတော့1994ကမ္ဘာဖလား1996နဲ့2003အမျိုးသမီးကမ္ဘာဖလားစုစုပေါင်းကမ္ဘာဖလား3ချိန်ကစားခဲ့တာမှာ3ချိန်စလုံးကိုနိုင်ငံအနောက်ဘက်ချမ်းက LA မြို့မှာ final ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အခုတစ်ချိန်ကြာမှအရှေ့ဘက်ချမ်းမှာပထမဆုံးချိန်ဖြစ်တဲ့ final ကိုကျင်းပခွင့်ရတာပါ Washington DC area မှာနေထိုင်တဲ့မြန်မာလေယာဉ်စင်ဂိုးသမားဟောင်းကိုရင်ထွေးကတော့အခုလိုအမေရိကန်အရှေ့ဘက်ချမ်းက New York New Jersey မှာ final ကိုကစားဖို့ရွေးချယ်လိုက်တဲ့အတွက်စိတ်လုံရှားမိတယ်လို့ပြောပါတယ်
ဒါတော့ကောင်းတာပေါ့ဗျာကျွန်တော်အဲ့သတင်းကြားတဲ့ဆိုရဲကဒီမှာဝါသနာတူသင်ငယ်ချင်းတွေရှိတယ်အားလုံးကဒီဘွက်တကူဘယ်မျိုးမှလုံမယ်ဘယ်နေရာမှလုံမယ်ဆိုတာကိုခုကျွန်တော်တို့ခုစုံစမ်းနေတဲ့ကတည်းကခုဖီဘာထွက်လာပြီဆိုတော့ကျွန်တော်တို့ဒီဘွက်ကိုကြည့်ဖို့အတွက်သင်ငယ်ချင်းတွေစုပြီးတိုင်မြင်နေကြတယ်လက်မှတ်ကိုလည်းကျိုးဝယ်မယ်ဒါမှပဲကျွန်တော်လက်မှတ်က ခုနောက်ဆုံး fine နဲ့တော့မှ new york မှာလုံးမယ်လို့သိရတဲ့အတွက် fine နဲ့အတွက်ပါကျူဝယ်တော့လုပ်ထားပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီလိုပွဲမျိုးကကြီးခဲ့တယ်၄နှစ်တခါမှလုပ်တာဆိုတော့ဒီလိုပွဲမျိုးကလုပ်တဲ့အခါမှာအရင်တော့ TV ဖန်သားပေါ်ကကြည့်ရတယ်နော်။ခုတော့ကိုမျက်မြင်ကိုတွေ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့အရင်ပဲစိတ်လှူရှာပါတယ်ခင်ဗျာ။ဟိုအဓိကတော့ကျွန်တော် final ဝယ်လိကြည့်ရတာပေါ့
။ Mad Life ဘောလုံးဝင်းကြီးဟာစုစုပေါင်းပြိဿ 72,500 ဆန်ပြီး2016ခုနှစ်တုန်းကကိုပါအမေရိကဖလာနှစ်တရာပြီး final ကိုလည်းဒီကွင်းကြီးမှာကစားခဲ့တာဖြစ်ပါတယ်။ဆိုတော့2016ကိုပါဖလာ final ကစားဖို့အတွက် Mad Life ကွင်းကြီးကိုရွေးချယ်လိုက်တာမှန်ကန်တယ်လို့ပြောနိုင်မလား။ဒါနဲ့ပတ်သက်ပြီးတော့ဒီကွင်းကိုလူကိုယ်တိုင်သွားပြီးတော့ကြည့်ဘူးတဲ့ဘောလုံးပြိဿတူဖြစ်တဲ့ကိုပြည်သွင်းနိုင်ကိုမေးကြည့်တဲ့အခါမှာတော့
2026ကမ္ဘာဖလားပွဲအတွက်နယူးဂျာစီက MetLife ဘောလုံးကစားကွင်းကြီးကိုရွေးချယ်လိုက်တာဆိုလို့ရှိရင်မှန်ကန်တဲ့အသင့်တော်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ MetLife ကစားကွင်းကြီးကဆိုလို့ရှိရင်အမေရိကန်ဘောလုံးဖွဲ့ချုပ် NFL ကစားကွင်းတွေထဲမှာအကြီးဆုံးကွင်းတစ်ကွင်းဖြစ်ပြီးတော့ပြိဿ 72,500 ဆန့်တယ်လို့သိရပါတယ်။နောက်တစ်ခုကတော့အမေရိကန်နိုင်ငံရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့နယူးယောက်မြို့နဲ့12မိုင်กว่าမှာရှိနေတာလည်းဖြစ်ပါတယ်။ဒီကွင်းကြီးတဲကို2023ဇူလိုင်22ရက်နေ့ကမန်ချက်စတာယူနိုက်တက်နဲ့အာဆင်နယ်တို့ရှင်ပြိုင်ကစားတဲ့ပွဲကိုသွားပြီးတော့ကြည့်ဘူးပါတယ်။အဲသွားရေးလိုက်ရတော်လေးအဆင်ပြေတဲ့အနေထားမှာလည်းရှိပါတယ်။ကွင်းထဲမှာလည်းကြည့်ရတာအတော်လေးတက်တောင့်တသာအနေထားမှာရှိပါတယ်။ facility ပြည့်စုံတဲ့ကွင်းကြီးဖြစ်တဲ့အတွက်အခုလိုရွေးချယ်တာဟာဆိုလို့ရှိရင်ကောင်းမွန်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့ယူဆပါတယ်။အရင်ကဘာဖလာရီတုန်းကတော့အမေရိကရဲ့ West Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ LA မှာလုပ်ခဲ့တယ်ပေါ့လေအခုဒီချိန်မှာတော့ဒီ East Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ New York မြို့ကြီးအနီးကကွင်းကိုရွေးချယ်တာဟာဒါအလှည့်ပေးတာမျှတတယ်လို့လည်းထင်ပါတယ
်2026ကဘာဖလာဘောလုံးပွဲမှာတော့နိုင်ငံပေါင်း48နိုင်ငံပါဝင်ပြီးတော့အုပ်စုကို၄သင်းနဲ့အုပ်စု12စုခွဲပြီးတော့ကစားကြမှာဖြစ်ပါတယ်ဒီလာမဲ့ကမ္ဘာဖလားမှာထူးခြားတာကတော့32သင်းရှုံးထွက်နဲ့16သင်းရှုံးထွက်ပွဲစဉ်တွေဆိုပြီးတော့ရှုံးထွက်အဆင့်ကို2ဆင့်ကစားရမှာဖြစ်ပြီးတော့ final အထိဆိုရင်တော့စုစုပေါင်း10ပွဲအထိကစားရမှာဖြစ်ပါတယ်။ပြီးခဲ့တဲ့2022ကမ္ဘာဖလားပွဲမှာတော့စုစုပေါင်း64ပွဲကစားခဲ့တာဖြစ်ပြီးလာမဲ့2026ကမ္ဘာဖလားမှာတော့အသင်းတွေတိုးသွားတဲ့အတွက်ပွဲစဉ်အရေအတွက်ကစုစုပေါင်း104ပွဲအထိရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်တလဲပြောပြပေးပါရှင
်။ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့ဇူလိုင်လ3ရက်အမေရိကန်ပြည်ထောင်စုအရှေ့ကျန်းဒေသဆန်တော်ကြီးမင်းနဲ့ဆန်တိုင်းမှာမြန်မာနိုင်ငံအရေးတကာပိတ်ဆေးဝယ်ကျင်းပပါတယ်။ဗြိတိန်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့တောင်စုကျဲအရာကျင်းပတဲ့အစည်းအဝေးဖြစ်ပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Joyce Suya ကမြန်မာနိုင်ငံအခြေအနေအကြမ်းမြင့်အစီရင်ခံတင်ပြမယ်လို့မျှော်လင့်ရပါတယ်။စီနိုဘက်မှာပါဝင်မဲ့တခြားအကြောင်းအရာအသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးခင်ဗျာ။ဂျပန်နိုင်ငံကိုမြန်မာစစ်ကောင်စီကချစ်ကြည်လက်ဆောင်အဖြစ်နဲ့ဆင်လေးကောင်ပို့ပေးဖို့စီစဉ်နေတာကြောင့်ဆင်တွေကိုမယူဖို့ဂျပန်ရောက်မြန်မာအရေးလှုပ်ရှားသူတွေကဂျပန်အစိုးရကိုတောင်းဆိုနေကြပါတယ်။ဂျပန်နိုင်ငံဖူကိုအိုကာမြို့မှာရှိတဲ့သတင်းဆိုင်ရုံနဲ့ရုခဗေဒဥယျာဉ်အတွက်စစ်ကောင်စီကပေးမဲ့ဆင်လေးကောင်ဒီလကုံရောက်လာမဲ့အကြောင်းဂျပန်နိုင်ငံကမြန်မာအလုံသမားတမကခေါင်းဆောင်တူဖြစ်တဲ့ဥမြင့်ဆွေပြောတာကိုကိုကာပြီး The South China Morning Post သတင်းစာမှာရေးသားထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမြောက်ပိုင်းအတ္တပရဒိရှ်ပြည်နယ်မှာဟိန္ဒူဘာသာဝင်တွေရဲ့ဘာသာရေးပွဲတော်အတွင်မနေ့တုန်းကလူကြိတ်ကြိတ်တိုးပြီးအချင်းချင်းတက်နှင်းမိတဲ့အတွက်သေဆုံးသူ121ယောက်ရှိသွားပြီလို့အိန္ဒိယအရာရှိတွေကပြောပါတယ်။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီရဲ့အရှေ့တောင်ဘက်124မိုင်ကျော်အကွာမှာရှိတဲ့အတ္တပရဒိရှ်ပြည်နယ်ကဟထရက်စ်ခရိုင်မှာကျင်းပတဲ့ဘာသာရေးပွဲတော်မှာအခုလိုဖြစ်သွားတာဖြစ်ပါတယ်ခင်ဗျာ။
ပေါ်တပုညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောင်းဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ့်မှာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Jonathan Cummins ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ကျွန်တော်တို့အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်းအစီအစဉ်ပြီးပြီးချင်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာလိုရာဆန္ဒတွေပြည့်ကြပါစေရှင်။